Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ဘူယိုအမေရိကန်တန်ရဲ့2015ခုနှစ်အောက်တိုဘာလ1ရက်ကြာသပတေးနေ့ညနေပဲ6နာရီကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီစီစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မခွာညိုပါရှင်။အခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမက်ခင်ပြထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါပါ။စီးရီးယားမှာအမေရိကန်နဲ့ရုရှားတစ်ဖက်နဲ့တစ်ဖက်ရှောင်နိုင်ရေးနှစ်နိုင်ငံစစ်ဖက်တွေအမြန်ဆုံးဆွေးနွေးကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။အာဖဂန်နစ္စတန်ကွန်ဒူးစ်မြို့တစ်စီးတစ်ပိုင်းကိုပြန်သိမ်းနိုင်ပြီလို့အာဖဂန်စစ်တပ်ကပြောပါတယ်။ဟတ်ပွဲတော်လူအုပ်ပြိုကျမှုတွင်တည်ဆုံသူအီရန်နိုင်ငံသား464ယောက်ရှိပြီလို့အီရန်နိုင်ငံကပြောပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဒီကနေ့အတွက်ပြည်တွင်းသတင်းလွှာတွေတည်းမှာဆိုရင်တော့ရွေးကောက်ပွဲအတွက်လုံခြုံရေးယူဖို့ပြင်ဆင်မှုတွေနဲ့ပတ်သက်လို့
25မှာစခတ်မှာပါ20မှာကျွန်တော်တင်နန်းပြီးပါမယ်မဲယုံရဲ့လုံညုံရေးတော့အထူးရဲ့ထားပြီးတော့ဂျန်နဲ့မဲတဲ့ပူတာတို့မဲမီလုံညုံရေးတော့
လာမဲ့ရွေးကောက်ပွဲအတွက်အထူးရဲတပ်ဖွဲ့ဝင်တွေကိုအသုံးပြုသွားမယ်အကြောင်းရန်ကုန်အရှိပိုင်းခရိုင်ရဲမှုရဲ့ပြောပြချက်နဲ့အတူရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအပြစ်ရရေးကြိုးပမ်းဆောင်ရွက်မှုဟာရောဘလောက်ထိခရီးပေါက်ပါပြီလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများကအပြစ်ရစာချုပ်မှာပါဝင်လက်မှတ်ရေးထိုးခြင်းမပြုတော့ဘူးလို့ကြေညာခဲ့တဲ့အဓိကအကြောင်းတွေကရောဘာတွေလဲဆိုတာပြည့်ပြည့်စုံစုံထုတ်လွှင့်ပေးပါမယ်ရှင်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါမယ်ရှင
်စီးရီးယားနိုင်ငံမှာတိုက်ခိုက်ကြခြင်းတွင်တစ်ဖက်နဲ့တစ်ဖက်ရှောင်ရှားနိုင်ရင်နီလန်းတွေကိုဆွေးနွေးဖို့အမေရိကန်နဲ့ရုရှားစစ်ဖက်နှစ်ခုကြားအရေးပေါ်ဆွေးနွေးပွဲတစ်ခုလုပ်ပါလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတောင်းဆိုလိုက်ပါတယ်IS အဖွဲ့ကိုပြစ်မှတ်တာတိုက်ခိုက်ဖို့ကကိစ္စရပ်တစ်ခုဖြစ်ပြီးအဲ့ဒီလိုဖြစ်မနေဘူးဆိုရင်တော့မိမိတို့စိုးရိမ်ပါတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့ဖ်နဲ့အတူမစ္စတာကယ်ရီကပြောပါတယ်စီးရီးယားကအစ္စလာမ်စစ်သွေးကြော IS အစွန်းရောက်ပြစ်မှတ်တွေလို့ဆိုတာတွေကိုရုရှားကလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်သူကအဲ့ဒီလိုပြောတာပါစီးရီးယားကလည်း IS အဖွဲ့ကိုဖယ်ရှားပစ်ချင်တယ်လို့ရုရှားကပြောပေမဲ့လုံးဆောင်ပုံကြောင့်စိုးရိမ်မှုတွေဖြစ်လာစေတာပါရုရှားကလေကြောင်းတိုက်ခိုက်မှုလုပ်တဲ့နေရာတွေဟာ IS လက်နက်ကင်တွေရှိတဲ့နေရာတွေမဟုတ်တာကြောင့်ဒီအခြေအနေကပြဿနာတစ်ခုဖြစ်နေရတာလို့အမေရိကန်ကာကွယ်ရေးဝန်ကြီး H. Carter ကပြောပါတယ်။သူတို့နှုတ်ဆွနှုတ်ဘက်ကအပြုသဘောဆောင်တယ်လို့ Mr. Gary နဲ့ Mr. Lovelock တို့ကပြောပေမဲ့ဘယ်လိုရှေ့ဆက်သွားမလဲဆိုတဲ့အပေါ်လုံးစရာတွေအများကြီးကြံသေးတယ်လို့အသိမှတ်ပြုပြောဆိုကြပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုဟာ IS ပစ်မှတ်တွေကိုဥတီချက်ထားတာမဟုတ်ဘဲတခြားပစ်မှတ်တွေကိုဥတီတာလို့ဆိုတဲ့ပြောဆိုချက်တွေကို Mr. Lovelock ကပယ်ချထားပါတယ်။
အာဖဂန်စတန်နိုင်ငံမြောက်ပိုင်းကန်ဒက်စ်မြို့မှာမနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့ကန်ဒက်စ်မြို့ရဲ့တစိတ်တပိုင်းကိုတာလီဘန်စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ခဲ့တယ်လို့အာဖဂန်စတက်ကပြောပါရယ်။အစိုးရတပ်ဖွဲ့တွေကကန်ဒက်စ်မြို့မှာအသာစီးရနေတဲ့အကြောင်းအာဖဂန်အောက်လွတ်တော်ဥက္ကဋ္ဌအဗ်ဒူရူအီဘရာဟီမီကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပေမဲ့မြို့ကိုထိန်းချုပ်ထားနိုင်ပြီလားဆိုတာကိုတော့သူကအသေးစိတ်မပြောခဲ့ပါဘူး။ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရစီဒစ်စီဒီကီကလည်းအာဖဂန်တပ်ဖွဲ့တွေကညလုံးပေါက်ထိုးစစ်ဆင်မှုတွေဆင်နွှဲခဲ့တာမှာအောင်မြင်မှုရနေတဲ့အကြောင်းဖီဝီကိုပြောပါရယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်မှုအတွင်းတာလီဘန်တွေရာနဲ့ချီတိုက်ဆုံခဲ့တဲ့အကြောင်းနဲ့လောလောဆယ်မှာတော့ကန်ဒက်စ်မြို့ကအရက်သားတွေကိုကူညီနိုင်ဖို့အာရုံစိုက်လှုပ်ဆောင်နေပြီးတချိန်ထဲမှာလည်းတာလီဘန်တွေဘက်ကလုံခြုံရေးအရာအနှောက်အယှက်ထပ်မပေးနိုင်အောင်လှုပ်ဆောင်နေတယ်လို့မစ္စတာဆာဒီကီကပြောပါရယ်။ကန်ဒက်စ်မြို့ဒေသခံတွေကတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားနိုင်ပြီလို့ဒီကနေ့အစောပိုင်းမှာသတင်းတောက်တွေကိုပြောပါရယ်။တင်းနာနီကဆာလိုမြို့ကိုဝင်သိမ်းခဲ့ကြတဲ့တာလီဘန်တွေကတော့သူတို့ကပဲမြို့ကိုဆက်လက်ထိန်းချုပ်ထားဆဲပါလို့ဆိုပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကမြို့ကိုခဏပဲပြန်လည်သိမ်းနိုင်ခဲ့တာဖြစ်ပြီးအခုချိန်ထိမြို့ဟာတာလီဘန်ထိန်းချုပ်မှုအောက်မှာဆက်ပြီးတော့ရှိနေတော့မယ်လို့တာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်ရှင်
။ဆော်ဒီအာရေဗျနိုင်ငံမှာနစ်စင်လုံနေကြမွတ်စလင်ဖျားဖူးကာလာတွင်ပြီးခဲ့တဲ့တဲ့ရင်ဘက်ကလူအုပ်ပြိုကျတာကြောင့်ဒေဆုံသွားတယ်လို့အတည်ပြုနိုင်တဲ့အီရန်နိုင်ငံသား464ယောက်ထိရှိသွားပြီလို့အီရန်နိုင်ငံဟတ်အဖွဲ့အစည်းကဒီကနေ့ပြောပါတယ်။မကောင်မျိုးပြင်ပမှာပြီးခဲ့တဲ့တင်ပတ်ကဖျားဖူးတွေဝယုံသုံးကနဲ့ပြိုလဲကြတဲ့ဖြစ်ရဖြစ်ခဲ့တာပါ။ဂျာတာပရီနီအထီးကတော့တည်ဆုံးသူအီရန်နိုင်ငံသားအရေးတွေဟာအခုနပြောတဲ့အရေးတွေရဲ့ထက်ဝဲပဲရှိခဲ့ပြီးဂျန်တဲ့လူတွေရဲ့ကံကြမ္မာကိုတိမထားခဲ့သေးပါဘူး။စုစုပေါင်းတည်ဆုံးသူအရေးတွေ969ဦးထက်မနည်းရှိပြီးပြီးရန်နိုင်ငံသားကအများဆုံးဖြစ်တယ်လို့ဆော်ဒီအာရဗီတွေကပြောထားပါတယ်။ရဲတွေကလမ်းတွေကိုပိတ်ထားတာနဲ့ညံ့ပြင်းတဲ့စီမံခန့်ခွဲမှုကြောင့်မီနာမျိုးမှာအခုလိုလူအုပ်ကြီးဝရုံသုံးကပြိုကျတဲ့ဖြစ်ရဖြစ်ခဲ့တာလို့ဖျားဖူးတွေကအပြစ်တင်ပြောဆိုထားပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးအီရန်တာဝန်ရှိသူတွေကဆော်ဒီအာရေဗျနိုင်ငံကိုအပြင်းအထန်ပြစ်တင်ဝေဖန်ထားပြီးတီဟူရန်မြို့ကဆော်ဒီတန်ယုံအပြင်ဘက်မှာအီရန်နိုင်ငံသားတွေနေစဉ်လူဆန္ဒပြကန့်ကွက်ကြတာပါ။နှစ်နိုင်ငံအကြားဗိုလ်တူးတွေကဆွေးနွေးခဲ့ကြပြီးတေဆုံးသူအီရန်နိုင်ငံသားတွေကိုဖြစ်နိုင်သမျှအမြန်ဆုံးပြန်ပို့ပေးဖို့သဘောတူခဲ့ကြပါတယ်။အဲဒီဟတ်ပွဲတော်ကိုသွားတဲ့မြန်မာနိုင်ငံကမွတ်စလင်တွေထဲမှာတော့ သေဆုံးသူ6ဦးထက်မနည်းရှိပြီး9ဦးကတော့ပျောက်ဆုံးနေဆဲရှိပါတယ်။အစောပိုင်းကပျောက်တဲ့ဆင်းနဲ့မှာပါတဲ့အမျိုးသမီးတူကိုတော့ဆေးရုံမှာပြန်တွေ့တယ်လို့မြန်မာနိုင်ငံအစ္စလာမ်ကောင်စီဌာနချုပ်တာဝန်ရှိသူတူကပြောပါတယ်။
အာဖဂန်နစ္စတန်နဲ့ဆက်အနီးကစစ်သွေးကြွတွေပုံအောင်နေပုံရတဲ့နေရာတွေကိုပါကစ္စတန်စစ်တပ်ကဒီကနေ့မနက်ပိုင်းတိုက်လေယာဉ်တွေနဲ့ဘုံးကျဲတိုက်ခိုက်ခဲ့တာမှာစစ်သွေးကြွ25ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်။ပါကစ္စတန်တာလီဘန်တွေနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေနဲ့အာဖဂန်နိုင်ငံအတွင်းလူတွေတည်ကြရတဲ့တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေတဲ့ဟာခါနီကွန်ရက်တို့ရဲ့အဓိကခြေကုပ်ရာနေရာလို့ယူဆရတဲ့မြောက်ပိုင်းဝါစီဝစ်စတန်ပြည်နယ်ဒက်တခဲလ်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အကြောင်းစစ်တပ်ကတရားဝင်ကြေညာချက်ထုတ်ပြန်ထားတာပါ။ပါကစ္စတန်ဝန်ကြီးချုပ်နဝက်စ်ရှာရီဖ်ကလည်းဒီပါကစ္စတန်အစိုးရအနေနဲ့အကြမ်းဖက်သမားတွေကိုသူ့မြေပေါ်ကနေအမြင့်ပြတ်ချိန်မုံသွားမယ်လို့ပေါ်ထူးနေတော့ကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမိကုံးမှာထပ်မံပြောဆိုသွားပါတယ်။မြောက်ပိုင်းဝါဇီရစ်စတန်နဲ့တခြားဒေသတွေမှာလက်ရှိဆောင်ရွက်နေတဲ့စစ်သွေးကြွနှိမ်နှင်းရေးထိုးစစ်ဆင်မှုတွေကိုနောက်ဆုံးညီမှန်းချက်တွေအောင်မြင်တဲ့အထိဆက်ပြီးတော့လုပ်သွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။စစ်တပ်ဦးဆောင်တဲ့ဒီစစ်စင်ရေးကို2014ခုနှစ်ဇွန်လမှာစတင်လုပ်ဆောင်ခဲ့တာဖြစ်ပြီးတော့နိုင်ငံခြားသားစစ်သွေးကြွတွေအပါအဝင်စစ်သွေးကြွ 3,500 ကျော်ကိုချေမှုန်းနိုင်ခဲ့ပြီးဖြစ်တယ်လို့လည်းပါကစ္စတန်အစိုးရအရာရှိတွေကပြောပါရတယ်။တချိန်ထဲမှာလည်းဒီပါကစ္စတန်စစ်သည်400နီးပါးတိုက်ဆုံခဲ့ရတယ်လို့ဆိုပါရယ်။အခုစစ်စင်ရေးကြောင့်ပါကစ္စတန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေကို90ရာခိုင်နှုန်းအထိရှော့ချနိုင်ခဲ့တယ်လို့လည်းအစိုးရအရာရှိတွေကပြောပါရယ်။အင်ဒီဂျင်အာဖဂန်နစ္စတန်အရာရှိတွေကတော့ဝါစီရစ်စတန်စစ်စင်ရေးကြောင့်ပါကစ္စတန်ဘက်ကနေထွက်ပြေးလာတဲ့စစ်သွေးကြွတွေဟာသူတို့နိုင်ငံတည်းကတာလီဘန်တွေနဲ့ပူးပေါင်းလာတာကြောင့်အာဖဂန်နိုင်ငံအတွင်းမှာတော့ပုံကန်အကြမ်းဖက်မှုတွေတိုးလာတဲ့အကြောင်းပြောပါရရှင
်။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View ကနေကြာတာပြည်ညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးလေရင်တင်သင်္ဘောတွေတဲကတစီဟာဂျပန်နိုင်ငံမှာရောက်သွားပြီဖြစ်တာကြောင့်အမေရိကန်နဲ့ဂျပန်ကြားစစ်ဖက်ဆက်ဆံမှုပိုးပြီးတော့အားကောင်းလာတာကိုပြနေပါတယ်။စီစဉ်ထားတာတဲ့တည့်ရက်စောပြီးဂျပန်နိုင်ငံယိုကိုစုကစိတ်ကန်းကိုရောက်သွားတဲ့ Nimitz အတန်းအစားနျူကလ িয়ার စွမ်းအင်သုံး USS Ronald Reagan လေယာဉ်တင်သင်္ဘောကိုဂျပန်တာဝန်ရှိသူတွေကကြိုဆိုကြပါတယ်။ဒီလေယာဉ်တင်သင်္ဘောဂျပန်နိုင်ငံမှာရောက်လာတာရဲ့အနှစ်သာရနဲ့အမှတ်လက္ခဏာကိုချဲ့ကားပြောဆိုနေစရာမလိုပါဘူးလို့လေယာဉ်တင်သင်္ဘောကိုကြိုဆိုတဲ့အခါမှာအမေရိကန်ရေတပ်ရေးရာဝန်ကြီး Ray Mabus ကပြောပါတယ်။ USS Ronald Reagan လေယာဉ်တင်သင်္ဘောဟာလက်ရှိအသုံးပြုနေတဲ့ Nimitz အတန်းအစားလေယာဉ်တင်သင်္ဘော10စင်းပဲရှိတဲ့အထက်ကတစ်စင်းပါ။အရင်ကဂျပန်မှာထားတဲ့ USS George Washington သင်္ဘောကိုပြုပြင်ထင်ထင်ရင်းနဲ့အစစ်မြင့်တင်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အမေရိကန်ကိုပြန်ခေါ်လိုက်တာကြောင့်အခု USS Ronald Reagan ကိုအစားထိုးချထားလိုက်တာဖြစ်ပါတယ်။ဒီလေရင်တင်သင်္ဘောဟာဂျပန်နိုင်ငံရဲ့လုံခြုံရေးနဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းပေးတာမှာအားဖြည့်ပေးမှာဖြစ်တယ်လို့သင်္ဘောကိုကြိုဆိုတဲ့အနေနဲ့ဂျပန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဂျပန်နိုင်ငံကအဖွဲ့အစည်းတချို့ကတော့လေရင်တင်သင်္ဘောချထားတာကိုစန့်ကျင်ကန့်ကွက်ကြပါတယ်။
တရုတ်နိုင်ငံတောင်ပိုင်းကွမ်းချီပြည်နယ်မှာတနေ့လုံးဘုံဖောက်ခွဲမှုဒါဇင်နဲ့ချီဖြစ်ပွားခဲ့ပြီးတရက်အကြာဒီကနေ့မှလည်းနောက်ထပ်ဖောက်ခွဲမှုတစ်ခုထပ်ဖြစ်ခဲ့ပါဗျ။မနေ့ကနေရတော်များများမှဖြစ်ပွားခဲ့တဲ့ဘုံဖောက်ခွဲမှုတွေအတွင်းမှာလူ9ယောက်ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရရခဲ့ကြတာပါ။အခုနောက်ဆုံးဖောက်ခွဲမှုကတော့လီယူချောင်းမျိုးကလီယူချန်ရက်ကွက်မှာရှိတဲ့6ထပ်တိုက်တစ်ခုမှဖြစ်ပွားခဲ့တာလို့တရုတ်အစိုးရပိုင်းစင်ဝါသတင်းမှဖော်ပြပါဗျ။ဘုံဖောက်ခွဲမှုနဲ့တန်တရာရှိထားသူဟာဝေမိသားစုကအသက်33နှစ်အရွယ်အမျိုးသားတဦးဖြစ်တယ်လို့လူချောင်မျိုးကအာဏာပိုင်တွေပြောဆိုတာကိုကိုးကားပြီးအစိုးရသတင်းစာကဖော်ပြပါရယ်။ဖောက်ခွဲသူဟာစစ်မှန်ရင်နဲ့ပတ်သက်တဲ့အချင်းများမှုတစ်ခုကနေတာကိုမကျေနပ်လို့လက်တုံ့ပြန်တဲ့အနေနဲ့ဖောက်ခွဲခဲ့ပုံရတယ်လို့လည်းဖော်ပြထားပါရယ်။တန်တရာရှိသူကိုဖမ်းဆီးထိန်းသိမ်းထားသလားဆိုတော့သေချာမသိရတယ်လို့ဘာကြောင့်သူအခုလို့ဖောက်ခွဲခဲ့တာလဲဆိုတဲ့အပေါ်မှာလည်းအာဏာပိုင်တွေကအတည်မပြုနိုင်သေးပါဘူး။မနေ့ကပောက်ကွဲမှုတွေဟာကုံတိုက်ကုံစုံဆိုင်အချင်းထောင်ယထာဗုဒ္ဓယုံစေယုံတယုံနဲ့လဟာပြင်းစေးတခုအပါအဝင်နေရာပေါင်း73နေရာမှာဖြစ်ခဲ့တာလို့ဒေသခံလူလူလုံချိုရေးဌာနကအတည်ပြုပါတယ်။ပါဆယ်ဖုန်းတွေကြောင့်ဒီပောက်ကွဲမှုတွေဖြစ်ခဲ့ပုံရတယ်လို့အစိုးရအပေါ်စင်ဝါသတင်းဌာနကပြောပါတယ်ရှင်
။ကိုရီးယားကျွန်းဆွယ်မှာငြင်းငြင်းရာဖို့အတွက်နျူကလ িয়ার ဆိုင်ရာရည်မှန်းချက်တွေကိုဆွံ့လွတ်ဖို့တောင်ကိုရီးယားသမ္မတကမြောက်ကိုရီးယားကိုဒီကနေ့တောင်းဆိုလိုက်ပါတယ်။တေဂျွန်းမြို့မှာဒီကနေ့ကျင်းပတဲ့69နှစ်မြောက်လက်နက်ကင်တပ်ဖွဲ့များ၏အခမ်းအနားတွင်သမ္မတဘာဂွန်နဲ့ကအဲ့လိုတောင်းဆိုသွားတာပါ။မြောက်ကိုရီးယားကနျူကလ িয়ার ဆိုင်ရာအစီအစဉ်တွေကိုဆက်လုပ်နေမယ်ဆိုရင်တော့အထူးကြံအခြေအနေတိထက်ပိုဆိုးရွားသွားစေမှာပဲဖြစ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဘယ်တော့မှရမှာမဟုတ်ဘူးလို့လည်းတောင်ကိုရီးယားသမ္မတကသတိပေးပါရတယ်။အဲ့ဒီအခမ်းအနားကိုတောင်ကိုရီးယားကြီးရည်လီလက်နက်ကန်တပ်တွေရဲ့တာဝန်ရှိသူတွေနဲ့အစိုးရတာဝန်ရှိသူတွေအပါအဝင်လူပေါင်း900လောက်တက်ရောက်ပါရတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့မိန့်ခွန်းပြောဖို့ရှိပါရတယ်။ပါလက်စတိုင်းကောင်ဆောင်မမုတ်အဘက်စ်မိန့်ခွန်းပြောအပြီးတရက်အကြာမှာပဲ Mr. Netanyahu အလှည့်ကျတာပါ။ အစ္စရေးနဲ့ချုံးဆူထားတဲ့နေ့20တက်တန်းရှိတဲ့အော့စလိုညဉ့်ညဤသဘောတူစာချုပ်တွေကိုဆက်ပြီးတော့လိုက်နာဖို့ပါလက်စတိုင်းတွေမှာတာဝန်ရှိတော့ဘူးလို့လည်းမစ္စတာအဘက်စ်ကပြောခဲ့ပါဗျ။ပါလက်စတိုင်းလူမျိုးတွေကိုနိုင်ငံတကာကအကာအကွယ်ပေးချဖို့ပုံထုနေ့ထွေထွေညီလာခံမိန့်ခွန်းထဲမှာမစ္စတာအဘက်စ်ကကုလသမဂ္ဂကိုတောင်းဆိုသွားပါတယ်။ဒါပြင်အစ္စရေးတို့ဟာဂါဇာမြစ်အနောက်ဘက်ကန်ဒေတာနဲ့ဂျေရုဆလင်အရှေ့ပိုင်းတို့မှာလူနေရပ်ကွက်အစ်စ်တွေတည်ဆောက်နေချိန်မှာပဲပါလက်စတိုင်းအကျဉ်းသားတွေကိုလွှတ်ပေးဖို့ညှဉ်းဆန်နေတယ်လို့လည်းမစ္စတာအဘက်စ်ကဆွဆွဲပြောဆိုပါတယ်။1993ခုနှစ်ညဉ့်ညဤသဘောတူညီချက်ကိုပါလက်စတိုင်းတွေနဲ့ဆက်ပြီးအတိမတ်ပြုမလိုက်နိုင်တော့တဲ့အကြောင်းအစ္စရေးတို့အနေနဲ့သိမ်းပန်ရယူထားတဲ့နိုင်ငံတစ်ခုအဖြစ်လှုပ်ဆောင်ရမှာတွေအားလုံးကိုအပြည့်အဝတာဝန်ယူရမှာဖြစ်တဲ့အကြောင်းမစ္စတာအဘက်စ်ကပြောပါတယ်။ပါလက်စတိုင်းတွေအနေနဲ့ကုလသမဂ္ဂမှာဒီအပြည့်အဝအဖွဲ့ဝင်ဖြစ်ဖို့နဲ့နိုင်ငံတစ်ခုအဖြစ်အတိမတ်ပြုခွင့်ရထိုက်တယ်လို့လည်းသူကဆိုပါတယ်။မစ္စတာအဘက်စ်ရဲ့မိန့်ခွန်းဟာလင်ညာလှည့်ဖြားလာတာဖြစ်ပြီးတော့အရှိအလယ်ပိုင်းမှာရန်လိုတဲ့အပြည့်လောက်ရက်တွေဖြစ်လာအောင်အားပေးနေတယ်လို့မစ္စတာနတန်ယာဟုကတော့ချက်ချင်းပဲတုံ့ပြန်ပါတယ်ရှင
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားခဲ့ကြတာပါ။အခုလွှင့်နေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို Internet ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ bamis.voanews.com ကနေနားဆင်နိုင်ကြပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်လက်တိုက်ထုတ်လွှင့်ပေးသွားမယ်တဲ့အရင်ဆုံးရွေးကောက်ပွဲအတွက်လုံခြုံရေးပြင်ဆင်မှုကိုကြည့်ကြရအောင်ပါ။ရွက်ကပွဲကာလအတွင်းရန်ကုန်တိုင်းဒေသကြီးရဲ့ရဲအင်အား90ရာခိုင်နှုန်းကိုလုံခြုံရေးအနေနဲ့အသုံးပြုသွားမယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ကပြောပါတယ်။ဒီအပြင်ရန်ကုန်တိုင်းဒေသကြီးအတွက်အထူးရဲအင်အား6000နီးပါးအသုံးပြုမယ်လို့လည်းပြောထားပါတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းကသတင်းတောက်မတ်မီခပေးပို့ထားပါတယ်ရှင်။
ဒီကနေ့ကျင်းပခဲ့တဲ့52နှစ်ပြည့်မြန်မာနိုင်ငံရဲတပ်ဖွဲ့နေအခမ်းအနားမှာခုလိုပြောဆိုလိုက်တာပါ။ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကြိုကာလ၊မဲဆွယ်ကာလ၊မဲပေးကာလနဲ့ရွေးကောက်ပွဲလွန်ကာလဆိုပြီးကာလ၄ခုခွဲကလုံခြုံရေးရယူသွားဖို့ရှိရဲလို့ရန်ကုန်တိုင်းဒေသကြီးဒုတိယရဲမှူးကြီးဝင်းဘိုးက VOA ကိုပြောပါရယ်။ရွေးကောက်ပွဲအတွက်လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြတာပါ။
ကျွန်တော်တို့2015ခုနှစ်ရွေးကောက်ပွဲအနေနဲ့ဒါလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေချင်ပါတယ်။လူတွေစီမံချက်နဲ့ပတ်သက်လာရင်လည်းကျွန်တော်တို့ဟာစီငါးသီးတော့ပါရှိပါတယ်။မဲယုံနဲ့မဲယုံပရဝံအတွင်းကိုလူတွေဆောင်ရွက်ဖို့တော့ကျွန်တော်တို့အထူးရဲများခန္ဓာဆောင်ရွက်တာရှိပါတယ်။အဲဒီမဲယုံရဲ့ကျွန်တော်တို့အနီးစည်းအတွင်းစည်းအပြင်စည်းအဝေးစည်းတွေကိုသက်ဆိုင်ရာဟာစကမ်းမှုလူနယ်မှုကျွန်တော်ခရိုင်တပ်ဖွဲ့မှုရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့အနေနဲ့စီမျိုးနဲ့တပ်မှတ်ထားတာရှိပါတယ်။ဒီပုံမှာလက်ရှိကျွန်တော်တို့တပ်ဖွဲ့ဝင်များရဲ့90ရာခိုင်နှုန်းအင်အားကိုတော့ရွက်ကောက်ပွဲမှာအသုံးပြုမယ်လို့ရထားပါတယ
်။ရွေးကောက်ပွဲမှာလုံခြုံရေးအတွက်အသုံးပြုမဲ့အထူးရဲတွေနဲ့ပတ်သက်ပြီးအရှေ့ပိုင်းခရိုင်ရဲမှူးမြင့်ထွေးကအခုလို VOA ကိုပြောကြားခဲ့တာပါ။အ
ောက်တိုဘာ15ရက်ကနိုဝင်ဘာ13ရက်ထိတလဆောင်လဆောင်နှစ်ကြိမ်ထုတ်မယ်။တို့ကျွန်တော်တို့က20ရက်က30ရက်ကိုတင်နန်းပေးမယ်။ကျွန်တော်တို့အခုလက်ရှိလည်းတို့ကိုတင်နန်းပေးဖို့တပ်ဖွဲ့တွေကိုကျွန်တော်တို့နီးပြအနေနဲ့တင်နန်းနေပေးနေတာဖြစ်ပါတယ်။ဒါကျွန်တော်တို့အောက်တိုဘာ15ရက်ခန့်နဲ့တို့တင်နန်းပေးမှာ။မဲယုံနဲ့ပတ်သက်ဘာလုပ်ရမလဲ။ဘယ်လိုတွေဆောင်ရွက်ရမလဲ။မဲယုံနဲ့ပတ်သက်တဲ့လွတ်တော်ဥပဒေတွေကဘာတွေနီးဥပဒေဘာတွေဒါတွေကျွန်တော်ရှင်းပြမှာပါ။15မှာစခန့်မှာပါ။20မှာကျွန်တော်တင်နန်းပေးမှာ။မဲယုံရဲ့လုံခြုံရေးတော့အထူးရင်းနဲ့ထားပြီးတော့ကျန်တဲ့မဲတဲ့ပို့တာတို့နည်းမျိုးလုံခြုံရေးတော့ကျွန်တော်လက်ရှိတပ်ဖွဲ့ဝင်နဲ့ဆောင်ရွက်မှာဖြစ်ပါတယ်
။လာမယ့်ရွေးကောက်ပွဲအတွက်လုံခြုံရေးကိုအထူးတတိထားလှုပ်ဆောင်မယ်လို့လည်းဒီကနေ့ကျင်းပခဲ့တဲ့ရဲတပ်ဖွဲ့နေမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေကပြောဆိုခဲ့ပါတယ်။လုံခြုံရေးအတွက်လှုပ်ဆောင်မယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဦးမြင့်စွေကအခုလိုပြောဆိုခဲ့တာပါ။
မဲဆက်စိုးရွားလူလူရအကြီးကြီးသောကာလကြီးပြီမဲဆက်စိုးရွားမှာပါဠိတော်ရှိခုနဲ့ခုကိုယ်စားလက်ခုနဲ့ခုလူလာတဲ့တသနာများဖြစ်ပေါ်လာနေတဲ့ပြင်လူမျိုးရေးဘာသာရေးတို့ကိုတောင်းပြုပြီးပြိပက္ခအပြင်ဆောင်တဲ့လှုပ်ရှားမှုများဆောင်လာပြီးသူရိယူကဘွယ်အောင်ပြည်သာကျမတိုင်းကြီးကိုထိခိုက်နိုင်တဲ့အတွက်နေပြည်တော်များဆောင်လာကြပြီကသူတင်ကဘွယ်တသမှုများဆောင်ရွက်ကြမှာဖြစ်ပါတယ်ရပြန်သရဝါဇာမဟုတ်ဘဲပြစီမှုကဘုရားနဲ့ဇေယျတွေကဲဆင်းဆင်းစင်းချင်းရေစစ်ပြုစင်းချင်းနာဘူးလေရှေ့ရင်ဒီဆောင်ရွက်သွားကြဖို့ပြောကြားလိုပါတယ်
လာမယ့်ရွေးကောက်ပွဲအတွက်အသုံးပြုဖို့လက်ရှိဝင်ကြီးဌာနရဲ့ဖွဲ့စည်းပုံအတိုင်းရဲအင်အားအပြည့်မရှိတဲ့အတွက်ရွေးကောက်ပွဲအထူးရဲဆိုတာကိုကာလတူခန့်အပ်အသုံးပြုသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာမဲယုံလုံးကြုံရင်းနဲ့အမားရွေးမရှိစေဖို့အတွက်ရွေးကောက်ပွဲအထူးရဲတွေကိုအသုံးပြုသွားမှာဖြစ်ပါတယ်။လက်ရှိမှာခန့်အပ်အသုံးပြုမဲ့အထူးရဲတွေကိုဝတ်စုံအနေနဲ့လက်ရှိရဲယူနီဖောင်းဝတ်စုံအတိုင်းထုတ်ပေးသွားမှာဖြစ်တယ်လို့ရဲမှူးမြင့်ထွေးကပြောပါတယ်။ ဒီအထူးရဲတွေဟာလာမယ့် 2015 အောက်တိုဘာကနေနိုဝင်ဘာအထိတလကြာတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။တလနဲ့အခြေခံလစာ 32,000 ကျပ်နဲ့နေထွက်စရိတ်အဖြစ်တရက်လင်း 1,000 ကျပ်ခန်းစား권ရရှိမှာပါ။2015အထွေထွေရေကောက်ပွဲကာလမှာတနိုင်ငံလုံးအနှံ့မဲယုံလုံးဂျုံကြီးတာဝန်ယူဖို့အတွက်အထူးရဲ 2,000 ကျော်ခန့်အပ်တာဝန်ပေးသွားမယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်။လက်ရှိမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲဆန္ဒရှင် 5,000 နီးပါးရှိပြီးမဲယုံပေါင်း 9,500 ကျော်ရှိပါတယ်။ဖွင့်လှစ်မဲ့မဲယုံတွေတိုင်းကိုရေကောက်ပွဲအထူးရဲတွေကလုံခြုံရေးအရာတာဝန်ယူမှာဖြစ်ပြီးမဲတိမ်ပိုးမှုနဲ့နယ်မြေလုံခြုံရေးအတွက်ကိုတော့အမြဲတမ်းရဲဝင်တန်းတွေကပဲတာဝန်ယူသွားမှာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်
။ရေကောက်ပွဲကာလအတွင်းလုံခြုံရေးစောင့်ရှောက်မှုပြင်ဆင်နေတဲ့အခြေအနေကိုမိခပြောပြသွားခဲ့တာပါ။အခုတနိုင်ငံလုံးအပြည့်ရဆွေးနွေးပွဲတွေဘက်ကိုအလှည့်ပေးပါမယ်ရှင်။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆက်ကိုခုရဲ့ထိတ်သီးခေါင်းဆောင်တွေရဲ့အစည်းအဝေးမှာတိုင်းရင်းသားလက်နက်ကိုင်10ဘွဲ့ကတနိုင်ငံလုံးအပြစ်ခတ်တိုက်ခိုက်မှုရိုက်ဆဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးမှာမဟုတ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အခုလိုတိုင်းရင်းသားအဖွဲ့အများအများကအပြစ်ရစာချုပ်မှာပါဝင်လက်မှတ်ထိုးဖို့ညှဉ်းဆန်လိုက်တဲ့အတွက်လာမယ့်အောက်တိုဘာရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရိုက်ဆဲရေးသဘောတူညီချက်ရဖို့ရည်မှန်းနေတဲ့ဦးသိန်းစိန်အစိုးရအတွက်ကြီးမားတဲ့အဟန့်တားတစ်ခုဖြစ်တယ်လို့မြမအရေးကြံကျင်သူတွေကပြောပါတယ်။သတင်းအပြည့်စုံကိုကိုရဲကောင်ကတင်ပြပေးထားပါတယ်ရှင်။
တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့19ဘွဲ့တက်ရောက်ခဲ့ကြတဲ့အဲ့ဒီထိပ်သီးညီလာခံအပြီးထုတ်ပြန်လိုက်တဲ့ကြေညာချက်မှာနိုင်ငံရေးနဲ့စစ်ရေးအခြေအနေအမျိုးမျိုးကြောင့်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ခြင်းမရှိသေးဘူးလို့ဖော်ပြထားပါတယ်။မြန်မာအစိုးရဟာတနိုင်ငံလုံးကတိုင်းရင်းသားအဖွဲ့တွေရဲ့ယုံကြည်မှုကိုရဖို့ကြိုးစားခဲ့ပေမဲ့ဒီထိပ်သီးညီလာခံမှာပါဝင်တဲ့အဓိကတိုင်းရင်းသားအဖွဲ့တွေကိုညီညွတ်မှုရအောင်မလုပ်နိုင်ခဲ့ဘူးလို့ဝါရှင်တန် DC အခြေစိုက်တင့်တန့်အဖွဲ့တစ်ခုဖြစ်တဲ့ CSIS ကမြန်မာနိုင်ငံရေးလေလာသုံးသပ်သူတုတေတီဖော်ငွင့်က BOA ကိုပြောပါတယ
်။ I think it's a major setback for President Thein Sein's efforts to sign
ဒါဟာအောက်တိုဘာလမှာတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရစာချုပ်ချုပ်နိုင်ဖို့ကြိုးပမ်းနေတဲ့ဦးသိန်းစိန်ဆိုရအတွက်ကြီးမားတဲ့အဟန့်အတားတစ်ခုလို့ထင်ပါတယ်။ဒါဟာဆွေးနွေးပွဲမှာပါဝင်တဲ့အဓိကကြတဲ့တိုင်းရင်းသားအဖွဲ့တွေကိုတော့အချင်းချင်းညီညွတ်အောင်မစည်းရုံးနိုင်တဲ့အတွက်ဖြစ်ပါတယ်။အစိုးရအနေနဲ့ဒီတိုင်းရင်းသားအဖွဲ့တွေကိုစည်းရုံးနိုင်ဖို့သူတို့ရဲ့ယုံကြည်မှုကိုရဖို့အများကြီးကြိုးပမ်းအားထုတ်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့ညီလာခံအဆုံးသတ်ချိန်မှာတော့ဘယ်အဖွဲ့တွေကပါဝင်လက်မှတ်ရေးထိုးမယ်ဆိုတာကိုထိထိရောက်ရောက်မဆုံးဖြတ်နိုင်ခဲ့ပါဘူး။အစိုးရရဲ့နောက်လှမ်းမဲ့ခြေလှမ်းကတော့သမ္မတဦးသိန်းစိန်အနေနဲ့ဒါကိုအောင်မြင်အောင်ဆက်လုပ်ဖို့ဆိုရင်သူတို့ဘက်ကဘာတွေကိုစွန့်လွတ်ပေးဖို့ဆန္ဒရှိတယ်လဲဆိုတာပေါ့မူတည်ပါလိမ့်မယ်။
တိုင်းရင်းသားဖွဲ့တွေဟာအစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ချုပ်နိုင်မှုကိုအလျင်စလိုမလုပ်ဘဲဆိုင်းငံ့လိုက်တာဟာရေဒိုအတွက်ကြံ့ကြာမှုဖြစ်စေနိုင်ပေမဲ့ရေရှည်ငြိမ်းချမ်းရေးရဖို့အတွက်ပိုကောင်းတယ်လို့အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ကာလ်တန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပမောက္ခဦးထွန်းမြင့်ကသုံးသပ်ပါတယ
်။အခုလိုမျိုးဒီရေကောက်ပွဲကြီးနဲ့နီးလို့ဆိုရနဲ့ဆိုရနေပြီးတော့သူနာမည်ယူခြင်းလို့ဒါမှမဟုတ်တရားရေးသိမ်းဆည်းရနေပြီးတော့ credit ဒါမှမဟုတ်သူလိုချင်လို့လောက်တဲ့ပုံစံမျိုးမြင်ပြီးတော့မထိုးဆိုရင်လည်းဒါတဘာဝကြပါလေ
မြန်မာအစိုးရအနေနဲ့တိုင်းရင်းသားအဖွဲ့တွေနဲ့ယုံကြည်မှုတိဆောက်ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူညီချက်ကိုရအောင်မယူနိုင်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့လေ CSIS အဖွဲ့ကသူတေသူဖုံငွေရင်ကအခုလိုတုံ့သက်ပြောကြပါဗျ
I think officially we've seen their eternal fear of
အစိုးရဟာသွေးခွဲပြီးအုပ်ချုပ်တဲ့နှီးပြူဟာကိုတုံပြီးအုပ်ချုပ်ခဲ့တာနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်မှာဘယ်တော့မှပျောက်သွားမှာမဟုတ်တဲ့ကြောက်ရွံ့မှုတွေရှိနေတာကိုတွေ့ရပါတယ်။ဒီကြောက်ရွံ့မှုတွေဟာအပြစ်ခတ်ရစဲရေးဆွေးနွေးပွဲရဲ့နောက်ဆုံးအဆင့်မှာပေါ်ထွက်လာတာဖြစ်ပါတယ်။ဒါ့အပြင်အစိုးရဘက်ကလှုပ်ဖို့ရည်ရွယ်ထားတဲ့သဘောတူညီချက်တွေကိုစစ်တပ်ကရောတကယ်လိုက်နာနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတန်တရာရှိနေပုံရပါတယ်။အကြောင်းကတော့ပြည်ရဲ့စာချုပ်ချုပ်ဖို့ဆွေးနွေးနေချိန်မှာပဲရှမ်းပြည်တောင်ပိုင်းနဲ့ကချင်ပြည်နယ်တောင်ပိုင်းဒေသတွေမှာစစ်တပ်နဲ့တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဖြစ်ပါတယ်
။ဒါ့အပြင်နိုင်ငံရေးဆွေးနွေးတဲ့နေရာမှာနတ်ဆိုင်နဲ့ငြိမ်းချမ်းရေးရဖို့အတွက်ဆိုရင်တိုင်းရင်းသားဒေသတွေမှာဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့စီမံကိန်းတွေလုပ်နေတာကိုရပ်တန့်ပေးဖို့ကိုလည်းထည့်သွင်းဆွေးနွေးဖို့လိုလိမ့်မယ်လို့ကာလ်တန်တက္ကသိုလ်ကဦးထွန်းမြင့်ကပြောပါတယ်။
နိုင်ငံရေးကိစ္စလို့ပြောတဲ့အခါမှာခုနကမြေသိမ်းတဲ့ကိစ္စတွေဆွေးနွေးရမယ်။နောက်ပြီးတော့တိုင်းရင်းသားလူမျိုးတွေနေတဲ့နေရာတွေမှာဒီမိုင်းတွေချတာတော့နောက်တစ်ခုကတရားရေးဆောက်တာတော့ရေကာတားရေးဆောက်တာတော့ ဒီချက်တလက်တင်လေးစတင်ပြီးတော့ကျွန်တော်တို့ပြောကြမှာဖြစ်ပါလေ။အဲ့ဒါတွေကတော့ခုနခရိုနီတွေတို့မို့ခုနစီးပွားရေးလုပ်ငန်းပိုင်းရှင်တွေလောက်ခင်လို့လောက်ခိုင်းထားပြီးတော့ခုနငင်းချမ်းရေးကိုခုနတနှတ်မပြည့်ရေးပေါ့လောက်ကြတဲ့အတွက်ငင်းချမ်းရေးကဒီလောက်နက်နက်ရှန်ရှန်စဉ်းစားပြီးတော့လောက်ချက်ငင်းချမ်းရေးမဟုတ်တဲ့သဘောမျိုးဆောင်းပါတယ်။
တိုင်းနာဖွဲ့ရဲမှာကချင်လွတ်မြောက်ရေးတပ်ဖွဲ့ KIO မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့နဲ့ပလောင်တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA တို့ပါဝင်တဲ့အဖွဲ့အစည်းပွဲကတော့ပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးဘူးလို့ထုတ်ပြန်ထားပါတယ်
။ကိုရဲကောင်ပြောပြသွားတယ်အပြည့်ရဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများလက်မှတ်ရေးထိုးဖို့ပါဝင်တော့မှာမဟုတ်တဲ့အကြောင်းတင်ပြချက်နဲ့တစ်ဆက်တည်းပဲဒီလိုတနိုင်ငံလုံးအပြစ်ရရေးတိုင်းရင်းသားလက်နက်ကန်ခေါင်းဆောင်တွေဘက်ကပါဝင်လက်မှတ်မထိုးတော့ဘူးလို့ဘာကြောင့်ဆုံးဖြတ်လိုက်တယ်လဲဆိုတာကိုသိရအောင် VOA 1 တော်သူရှားဖောင်ကဆက်သွယ်မေးမြန်းတဲ့အခါမှာ KNU ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ထွေထွေအတွင်းရေးမှူးဖတိုစောကွယ်ထူဝင်းကအခုလိုစပြီးတော့ပြောပါတယ်
။ဆိုလိုတဲ့နေရာမှာကျွန်တော်တိုင်းရင်းသားလက်နက်ကန်တဖွဲ့ချင်းစီရဲ့ဦးတည်ချက်ပေါ်ကိုးကပါလဲဆိုတော့ကျွန်တော်နိုင်ငံတွင်းကိုဆွေးနွေးပွဲကျွန်တော်ကဖြစ်ပေါ်လာရတဲ့ဖြစ်တဲ့ဒါကကျွန်တော်နိုင်ငံရေးမှန်းချက်ကျွန်တော်တို့နိုင်ငံတော်ဖွဲ့စည်းမှုဖြစ်တဲ့ပယ်ရပြည်တော်စုကိုဖွဲ့စည်းမှုကိုကျွန်တော်တို့ကဆောင်ရွက်ဖို့အတွက်တော့နိုင်ငံတော်ကိုဆင်းနေမှုဖြစ်လာမှာပဲဒီစာချုပ်ထဲမှာလည်းရေးထားတဲ့အပေါ်မှာနိုင်ငံရေးတိုးဆင်းနေပေါ်လာလို့ရှိရင်တော့ကျွန်တော်တို့ဒါကနိုင်ငံရေးနီလာဖြစ်ကျွန်တော်လိုချင်တဲ့နိုင်ငံတော်ဖွဲ့စည်းမှုရမယ်ဆိုတဲ့နီလာနဲ့ရွေးချယ်တာဟုတ်
လက်မှတ်ရေးထိုးပြီးသားအဖွဲ့တွေအနေနဲ့ KNU ပါဝင်ပေါ့နော်ဒီလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေကိုရောဘလို့နီလန်းတွေဘလို့ပုံစံမျိုးနဲ့လက်တွဲပြီးတော့ခေါ်ဆောင်သွားဖို့ရှိလဲရှင
်ကျွန်တော်တို့ကတော့မူလကတည်းကဒါကကျွန်တော်တို့အတူတူလက်တွဲလုပ်လာခဲ့တာပဲအနေထားတစ်ခုမှာကျွန်တော်တို့ရဲ့လှုပ်ဆောင်တဲ့အနေထားကမတူဘဲရည်မှန်းချက်အတူတူပါပဲခုနကကျွန်တော်ပြောလို့ပဲတကယ်လို့ပြင်ခတ်ရဆဲသဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့ဆိုတာအဖွဲ့အကုန်လုံးကလက်ခံတယ်ဒါပေမဲ့လက်မှတ်ရေးထိုးရတဲ့အချိန်ကာလကိုပဲကွာဟမှုရှိနေတယ်အချိန်ကာလဆိုတာကအကုန်လုံးပါရရမှုဆိုတဲ့အချက်ကတွားပြီးတော့ခံနေတဲ့အပေါ်မှာဒီအကုန်လုံးပါဝင်ရမှုဆိုတာကအစိုးရရဲ့သဘောထားပြောင်းလဲမှုရှိလာမှဒါကအစိုးရသဘောထားပြောင်းလဲလာတော့ကျွန်တော်လုံဆောင်နိုင်မှနော်အခုလက်ရှိနေထားတော့အဲ့ဒီနေထားမရှိသေးတဲ့အပေါ်မှာဒီလိုအပြစ်ခံရစေသဘောတူစာချုပ်မှာအကုန်လုံးလက်မှတ်ရေးထိုးနိုင်ဖို့မဖြစ်ဘူ
းအစိုးရသဘောထားပြောင်းလဲလာအောင်ရောတိုင်းသားအဖွဲ့အစည်းတွေအနေနဲ့ဘယ်လိုမျိုးလှုပ်ဆောင်သွားဖို့ရှိလဲရှင
်ဒါစစ်တပ်တွေဆိုတာကလက်ဖက်စလုံးအပေါ်မှာလည်းမူတည်တာဟုတ်လောကရဲ့ချင်းတော့လည်းအစိုးရကအမြင်မတူတဲ့အပေါ်မှာနိုင်ငံရေးရည်မှန်းချက်နော်သူရဲ့နိုင်ငံရေးရည်တည်ချက်အပွင့်ဆုံးဖို့အတွက်လက်နက်ကင်နည်းနဲ့အကြံဖက်နေနေချင်းသုံးလို့ဆောင်ရွက်နေကျွန်တော်တို့ကလည်းဒီလိုဆောင်ရွက်လာခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဖြတ်သန်းတဲ့အနည်းပေါင်း60ကျော်တော့အတွင်းမှာဒီပြဿနာလက်နက်ကင်ပဋိပက္ခနဲ့ရှင်းလို့မရဘူးဆိုတာကတော့အကုန်လုံးသိကြတယ်နော်ကျွန်တော်တို့လည်းအတွေ့အကြုံရသိလာခဲ့တယ်အစိုးရလည်းဒါကိုသိတဲ့အပေါ်မှာအခုကျွန်တော်တို့တုံးနေတဲ့စကလုံးနိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ရှင်းမယ်ဒါကိုသဘောထားမတူတာတို့ကိုအကြံဖက်နည်းနဲ့မတုံ့ပြန်နဲ့လည်းငယ်နည်းနဲ့မတုံ့ပြန်နဲ့ကျွန်တော်တို့တွေ့လို့ဆွေးနွေးကြတော့ဘာဖြစ်တယ်လဲဒါကိုကျွန်တော်ဆွေးနွေးမဖို့ရှိတာ။အခုကအစိုးရသဘောထားကသုံးဘွဲ့ကအဓိကကျန်တဲ့သုံးဘွဲ့ပဲသုံးဘွဲ့ကတော့အေးအေးခုနကကျွန်တော်ပြောလို့နောက်တစ်ချက်ပြီးတော့ခြေဆိုင်တယ်ဒုတိယကတော့ပလောင်အစိုးရဘက်ကလည်းအစိုးရဘက်ကလည်းသူ့အနေနဲ့ bilateral လုပ်ဖို့ဆက်ဆောင်ရမယ်ဆိုတဲ့အနေနဲ့တပြိုင်နဲ့ပါလာအကုန်လုံးပါဝင်ရေးဆိုတာကတပြိုင်နဲ့လက်မရေးထိုးရမယ်ဆိုတဲ့သဘောမဟုတ်ဘဲနဲ့ဖြည်းဖြည်းချင်းနှမွေနဲ့တစ်ဆင့်ပြီးတစ်ဆင့်သူ့နေရာနဲ့သူနော်သူ့အကတိုင်းတာနဲ့သူ့အချိန်ကာလနဲ့ပါလာဖို့တော့ဆောင်ရွက်တော့မယ်တပြိုင်နဲ့ပါမယ်ဆိုတာတဲ့ကျွန်တော်တို့တစ်ဆင့်ရေးပါလာမယ်နေတဲ့အကုန်လုံးပါနေတဲ့အနေထားနေစပြီးအကုန်လုံးပါလာနေတဲ့ဒီထားရောက်တော့ကျွန်တော်ကြိုးစားဆောင်ရွက်မှာပေါ့
နောက်တစ်ခုကလေအကင်ညူနေနဲ့အခုလိုလက်မှတ်ရေးထိုးဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာပေါ့နော်တချို့ဒီလိုမျိုးအပြင်မှာဝေဖန်ကြတာတွေကတော့ဒီစီးပွားရေးအကျိုးအများကြောင့်ပုံကိုရေးအကျိုးအများကြောင့်လို့လက်မှတ်ရေးထိုးတယ်လို့ပြောကြတာပေါ့ရှင်ဆိုတော့ဒီကိစ္စမှာရောကင်ညူအနေနဲ့ဘယ်လို software ထူးဝင်တို့အနေနဲ့ဘယ်လိုမျိုးပြောချင်လဲရှင
်ဒါကျွန်တော်တို့ပြောကြမှာပေါ့တချို့လူတွေကတော့ညာနော်အဲ့ဒါကတော့အမှမသိဘူးလေဒါကင်ညူတက်မှာကျွန်တော်ကြည့်ရတယ်ကျွန်တော်ကကျွန်တော်ကောင်းဆောင်တဲ့မှာစမ်းချက်တစ်ထည်တူတော့မတွေ့သေးဘူးနော်ကျန်ယူတဲ့မှာကြီးပွားချမ်းသာပြီးတော့ဟိုလူများတို့လိုတိုက်ကြီးကားကြီးနဲ့ကြီးနေတဲ့ငါကခွရနေတော့ကျွန်တော်မတွေ့သေးရှိလဲရှိမို့ကျွန်တော်မတွေ့ရလဲဖြစ်မှာပေါ့နော
်ကျေးဇူးတင်ပါတယ်ရှင်ဘယ်လိုဆက်ွက်တူလဲ
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ညနေ6နိုင်ခွဲကနေ9နိုင်အစားည ညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့ဒီနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရဲ့ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့ဖို့လိုတဲ့သောတာရှင်တွေနားဆင်လိုတဲ့တည်သင့်တွေတောင်းယူလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါရဲ့ရှင်။အခုတခါတော့လဲသိမ်းမှုတွေဘက်ကိုအလှည့်ပေးပါဦးမယ်။ AR တိုင်းမှာလွန်ခဲ့တဲ့ဆယ်စုနှစ်တခုကျော်ကလေးကတင်စီထားခံခဲ့ရတဲ့မြို့ဝရေကြီးခွင်းဒေသကလဲမြေ2384ဧကပြန်လည်ရရှိရေးအတွက်ရာကနန်းရှိတဲ့ဒေသခံလယ်သမားတွေဟာအေအာဝတီတိုင်းပန်းတနော်မြို့မှာမနေ့တုန်းကဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းအစုံလင်ကိုတော့ VOA သတင်းတောက်မအေးအေးမှာကစုံစမ်းမေးမြန်းပြီးတော့ပေးပို့ထားပါတယ်ရှင်
။ဆယ်စုနှစ်တစ်ခုကျော်ကြာကုမ္ပဏီကတင်စီထားတဲ့လယ်ယာမြေတွေပြန်လည်ရရှိရေးအတွက်ရေးရွာအုပ်စု6အုပ်စုကလယ်သမားတွေဟာပန်းတနော်မြို့မှာဆန္ဒပြခဲ့ကြတာပါ။ဘိုးဘွားဆင်ဆက်လုတ်ကင်လာတဲ့မြေတွေကိုသိမ်းဆီးခံထားရပြီးသူတို့မြေတွေပြန်ရရေးတောင်းဆိုကြရမှာလဲတရားစွဲဆိုဖမ်းဆီးထောင်ချတာတွေကိုကြုံနေရတဲ့အတွက်ဒေသခံလယ်သမားတွေဟာဆန္ဒထုတ်ဖော်ကြတာဖြစ်တယ်လို့လဲလယ်သမားရေးဆောင်ရွက်သူကိုလက်ကဆိုပါတယ်
။လယ်သမားတွေဆက်ကြတာကတော့ဒီဘိုးလာမင်းကုံကြီးကဥကျင်းညာနေလို့တော့အနောက်တောင်တိုင်းစစ်အာဏာရှင်တိုင်းမှာကြီးတော့ပြီးတယ်ဆိုပြီးတော့ကိုယ်နဲ့ကိုယ်ကိုယ်တည်းရှောက်တဲ့အသိညာလေး60ရှောက်တဲ့အသိညာကိုအဲ့ဒီကဒီမှာဘာလုပ်လဲဆိုတော့တိုင်းမှုနောက်တော့ online စစ်တာတိုင်းတိုင်းမှုကနေသိတယ်ဆိုပြီးတော့သိတယ်စတင်စတင်နောက်ပိုင်းကျတော့ဒီကခစ်ကြောင်းကညီမကျတော့ဒီလူညီလာနဲ့ညီအညာလုံတိုင်းမှာအသုံးပြုကြည့်ခွင့်ရဆိုရင်20ကျောင်းနဲ့စက်ကျစ်မှာနားမွေးမှုအတွက်နဲ့ဓာတ်ဆိုင်ဖို့ဆိုပြီးတော့ဒီအားလောက်ချက်ပြီးအဲ့ဒီတွေစက်သိနေတာပေါ့နော်အဲ့ဒီအရေးကိုဆန္ဒပြတာပေါ့အားလုံးပေါင်း300ကျော်တော့ရှိတယ်ခင်ဗျတိုးချပြီးတော့200ကျော်လေးဆက်ကျတော့ကျန်တော့တင်တာတော့ဒါပါပဲမှာတော့ဒုလူသေးတာရောအခုကတော့လက်ရှိမှာတော့ तू က1384ရေတာပေါ့နောက်ပိုင်းမှာ तू ကဒီလိုနေလာနေညညလုတ်ကိုင်းဝင်အုံကျွေးဆိုပြီးတော့အဲ့ဒါနဲ့ပြန်ပြီးတော့တစ်ဖက်လွင်နဲ့ပြန်လုတ်ပြန်တယ်ပေါ့နော်အဲ့ဒီသူလုံးနေတဲ့ဒီလာရတဲ့အင်းပေါ့အဲ့ဒီအင်းဆက်သုံးရင်းရှိတယ်ညီမရဲ့ကြီးကွင်းကွင်းမှာအဲ့ဒီအင်းဆက်သုံးရင်းအကာအကွယ်ယူဖို့အတွက်အဲ့ဒီလေလုံးသိနေတယ်အဲကျေတော့ဘာမလို့အလုံးမလေးတဲ့ကြောက်ရှိရတယ်ကျွန်တော်ယူကြည့်မှတကွေးလုံးဆိုတောင်ပြတ်ပေါ့25မိုင်တာတဲ့ပေါ့ကိုအဲကျေတော့အစီချောစု
လေသမားတွေအနေနဲ့သနာပြဖို့အတွက်အချိန်ချင်းတင်ပြခဲ့ပေမဲ့ပယ်ချခံနေရပြီးနိုင်ငံတော်အထက်အဆင့်ဆင့်ကိုစာရီတင်ခဲ့ရမှာအခုလစက်တင်ဘာလ22ရက်နေ့ကစပြီးလေသိမ်းခံထားရတဲ့တောင်သူတွေကိုစစ်တပ်ကလာရောက်စစ်ဆေးပေးမှုတွေလုပ်နေတယ်လို့လည်းဆိုပါတယ်
အခုကတော့ဒီကြီးနိုင်တယ်အခုနိုင်တော့သမားရဲ့ညွန်ကြားချက်နဲ့ဒီရောက်ဝီတူအောင်ရအောင်ပြောရတော့ဒီမှာလာပြီးတော့အဲ့ရစတဲ့ဆစ်ဆင်းနေပြီပေါ့ကျွန်တော်တို့အခုနိုင်ငံတော်သမားအထီးအစင်ကြီးစာတင်လာတယ်ပေါ့တော့အဲ့ဒီနိုင်ငံတော်အမိန့်ချိန်ထားချက်တွေအတိုင်းညွန်ကြားချက်တွေအတိုင်းတီးကြရလောက်ဆောင်မလို့ဆိုအဲ့ရနဲ့တိုင်လာတာပေါ့တော့ညွန်ရဲ့ခံစားနေပြီးတော့ရတယ်ပေါ့ပါပေါ့တော့သူတို့ကထုတ်ပြန်လာတဲ့ဒီအစီအစဉ်ဆုံးဖြတ်ချက်တွေကိုလိုက်တာအကောင်ထဲပေါ်တော်ကြီးရှိရှိတဲ့အဲ့အော်နိုင်ငံတော်သမားနဲ့အနေပြီးတော့ဒါတွေကိုရှင်းရှင်းလင်းလင်းဆိုပြီးတော့တောင်းဆိုခဲ့တာလေအဲ့ဒီအခုဒီ22ရက်နေ့အစပြီးတော့ဒီတောင်းသူတွေစစ်တယ်ပေါ့နော်သူကမှသူတိုင်လာတဲ့လူတွေ
တောင်းသူတွေအနေနဲ့အရင်တုန်းကတိုင်ကြားမှုတွေလုပ်ရမှာတိုင်းအစင်းကတောင်းဝင်ရှိသူတွေကလာရောက်စစ်ဆေးပေးမှုတွေလုပ်ခဲ့ပေမဲ့ထူးခြားမှုတွေတော့မရှိလာဘူးလို့ဆိုပါတယ်လက်ရှိမှာတော့ကုမ္ပဏီတွေအနေနဲ့အင်းလီလန်ရရှိထားတဲ့မြေနေရာတွေ area တွေကိုတေချာတိုင်းထွာဖို့တောင်သူတွေရဲ့ဓမ္မဥချလုတ်ကင်လာတဲ့လယ်တွေပါဝင်မှုရှိမရှိတေချာစီစစ်ပေးဖို့သက်ဆိုင်ရာဌာနအသီးသီးကိုလယ်သမားတွေကတင်ပြတောင်းဆိုထားပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးအေးမှစုံစမ်းတင်ပြသွားတာပါ VOA ကိုစာရိုက်ကနေပြီးတော့ဆက်သွယ်လို့ရတဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာမှ855ကိုဆက်သွယ်နိုင်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းပါရှင်။ကြာသပတေးနေ့ညနေပိုင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ16 19 25တို့ကနေပြီးတော့ပဲဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။အခုအတန်လွှင့်ချိန်မိနစ်30အတွင်းမှာတော့2015ခုနှစ်နိုဝင်ဘာလ10ရက်မှာကျင်းပမဲ့ရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေကိုတိုးချဲ့ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါရဲ့။အခုတိုးချဲ့ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာနားဆင်ကြရမှာကတော့အင်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကအနိုင်ရခဲ့ရင်ပြည်သူ့အကျိုးအတွက်ဘာတွေဆောင်ရွက်ပေးမှာပါလဲ။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဒါအပြင်ကျွန်တော်တို့အင်းလေးဒေသမှာလိုအပ်နေတဲ့အင်းတောင်ဘိမ်းမှရှိတဲ့မြို့နယ်ခွဲတစ်ခုရရှိ
အင်းအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဝင်းမြင့်ပြောကြားချက်နဲ့အတူရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့ဒီကနေ့အတွက်နောက်ဆုံးရထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေကကောက်နှုတ်ပြီးရှားဖောင်နဲ့ကိုအောင်အောင်တို့ရဲ့တင်ပြချက်ကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျရင်ကျင်းပတော့မယ့်အထွေထွေရွေးကောက်ပွဲအတွက်လက်ရှိဝန်ကြီးဌာနရဲ့ဖွဲ့စည်းပုံအတိုင်းလုံခြုံရေးအင်အားတွေအလုံးလောက်မရှိတဲ့အတွက်လုံခြုံရေးအင်အားအစ်တွေကိုတိုးခန့်ဖို့စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ရွေးကောက်ပွဲအကြိုကာလမဲဆွယ်စည်းရုံးရေးကာလမဲပေးတဲ့ကာလနဲ့ရွေးကောက်ပွဲလွန်ကာလအထိလုံခြုံရေးရယူဖို့အတွက်ရန်ကုန်တိုင်းဒေသကြီးရဲ့ရဲအင်အား90ရန်ကုန်တို့အသုံးပြုသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးဒုတိယရဲမှူးကြီးဦးဝင်းဘူကပြောပါတယ်။ဒါအပြင်ရန်ကုန်တိုင်းဒေသကြီးတွေအထူးရဲအင်အား6000လောက်အသုံးပြုသွားမှာဖြစ်တယ်လို့လည်းဆိုပါရယ်ရဲအင်အားတွေကိုအောက်တိုဘာ15ရက်နေ့ကနေနိုဝင်ဘာ23ရက်နေ့အထိတလတိုးခန့်ဖို့ရှိပြီး20ရက်နေ့ကနေ30ရက်နေ့အထိတင်နန်းပေးသွားမှာဖြစ်ကြောင်းအရှိပိုင်းခရိုင်ရဲမှူးဦးမြင့်ထွေကပြောပါရယ
်တစ်ဖက်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲမဲဆွယ်စည်းရုံးဖို့စီစဉ်ထားတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကမနှောကွင်းကိုအသုံးပြုခွင့်မပေးဘူးလို့ပြည်နယ်အစိုးရအာဏာပိုင်တွေကတားမြစ်လိုက်ပါရယ်အချင်းရွာယဉ်ကျေးမှုကော်မတီကခွင့်ပြုချက်ပေးထားပြီးမှပြည်내အစိုးရတာဝန်ရှိသူတွေဘက်ကတားမြစ်လိုက်တာဖြစ်တယ်လို့ NLD ပါတီရွေးကောက်ပွဲအောင်နိုင်ရေးတာဝန်ခံဦးဝင်းဘူကပြောပါရယ်။ဒါပေမဲ့ NLD ပါတီဘက်ကတော့မနှောကွင်းမှာအသုံးပြုခွင့်ရအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်ပါရယ်။ကချင်ရွာယဉ်ကျေးမှုကော်မတီကရိုးရွာမနှောကွင်းကိုအသုံးပြုခွင့်ပေးတယ်ဆိုတာကိုစက်တင်ဘာလ23ရက်နေ့ကမြကြီးနားမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအကြောင်းကြားခဲ့တာဖြစ်ပေမဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကတော့မနှောကွင်းကိုနိုင်ငံတော်နေကြီးရဲ့ကြီးကချင်လူမျိုးတွေရဲ့အရေးပါတဲ့ပွဲတော်တွေအတွက်သာခွင့်ပြုပြီးနိုင်ငံရေးပါတီတွေကိုမဲဆွယ်ခွင့်မပြုကြောင်းပြဿနာဖြစ်လာပါကတာဝန်ရှိသူကိုအရေးယူသွားမယ်လို့ရိုးရယဉ်ကျေးမှုကော်မတီကိုစက်တင်ဘာ29ရက်နေ့ကအကြောင်းကြားပြီးတားမြစ်လိုက်တာဖြစ်တယ်လို့ဆိုပါရယ်အခုလိုပိတ်ပင်တာဟာသူတို့ဘက်ကမဟုတ်ကြောင်းသက်ဆိုင်ရာအစိုးရအဖွဲ့ကနေပြီးတော့မနှောကော်မတီကိုဒီမနှောကွင်းကိုအသုံးမပြုဖို့ဆိုပြီးတော့ပြောထားတာဖြစ်ကြောင်းပြည်내ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမောင်မောင်ကွန်းကပြောပါရယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲဟာတရားမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ကရွေးကောက်ပွဲစောင့်ကြည့်လည်လာသုံးသပ်ရေးအဖွဲ့ကလည်းစက်တင်ဘာလ26ရက်နေ့ကတည်းကမြန်မာနိုင်ငံမှာရောက်ရှိနေပြီဖြစ်ပါတယ်။ဥရောပသမဂ္ဂပြန်ကြားရေးဌာနကအဆိုအရမြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲစောင့်ကြည့်လည်လာရေး EOM အဖွဲ့မှအဖွဲ့ဝင်5ဦးပါဝင်ပြီးတော့ဥရောပသမဂ္ဂရဲ့ဒုဥက္ကဋ္ဌ Mr. Alexander Graf-Lambrou ကဦးဆောင်မှာဖြစ်ပါတယ်။Mr. Alexander Graf-Lambrou ဦးဆောင်တဲ့အဖွဲ့ဝင်5ဦးနဲ့အတူရွေးကောက်ပွဲကိုရေတိုနဲ့ရေရှည်စောင့်ကြည့်လည်လာမယ်အဖွဲ့နှစ်ဖွဲ့လည်းမြန်မာနိုင်ငံကိုရောက်လာဖို့ရှိပါတယ်အခုမြန်မာနိုင်ငံမှာရှိနေတဲ့ EU ရွေးကောက်ပွဲစောင့်ကြည့်လည်လာသုံးသပ်ရေးအဖွဲ့နဲ့အတူထပ်ရောက်လာမယ်ရွေးကောက်ပွဲစောင့်ကြည့်လည်လာရေးအဖွဲ့တွေပူးပေါင်းပြီးတော့နိုဝင်ဘာလ10ရက်နေ့မှာကျင်းပတဲ့ထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လည်လာသွားမှာဖြစ်ပါတယ်ဒါပေမဲ့ EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လည်လာရေးအဖွဲ့ဟာတည်ထန့်လွတ်လပ်တဲ့အဖွဲ့ဖြစ်တဲ့အတွက်ရွေးကောက်ပွဲဆိုင်ရာအဆင့်ဆင့်နဲ့ရွေးကောက်ပွဲရလာကိုဝင်ရောက်ဆက်ဖက်မှာမဟုတ်ပါဘူးရှင
်။ရှားဖောင်နဲ့တူကိုအောင်အောင်ပါဝင်တင်ဆက်ပေးထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းကောက်နှုတ်ချက်ကိုနားဆင်ကြရတာပါ။ကျမတို့ VOA TV သတင်းလွှာအစီအစဉ်ကနေပြီးတော့လဲရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုတင်ဆက်ပေးနေပါတယ်။ဒီနေ့အတွက်တော့နိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ရွေးကောက်ပွဲဂတိကဝတ်တွေနဲ့ပတ်သက်လို့ပုံမှန်နိုင်ငံရေးပါတီမိတ်ဆက်အစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါရှင်။
ဒါမဲ့ရွေးကောက်ပွဲကိုရှမ်းပြည်နယ်အင်းလေးဒေသကနေပါတီကြီးတွေအပြင်ဒေသခံတိုင်းဒေသပါတီငယ်လေးတွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ် င်းအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာလည်းအင်းလေးဒေတာကနေအမျိုးသားလွတ်တော်ပြည်သူလွတ်တော်ပြည်နယ်လွတ်တော်နဲ့အင်တိုင်းနာကိုယ်စားလှယ်နေရာတွေအတွက်ကိုယ်စားလှယ်900ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးဝင်းမြင့်ကသူတို့တွေအနိုင်ရရင်ဘာတွေလေးထားလုပ်မယ်ဆိုတာကိုအခုလိုပြောပါတယ
်ဖွဲ့စည်းပုံအခြေခံဦးဒီပြင်ဆင်ရေးဒါအပြင်ကျွန်တော်တို့အင်းလေးဒေတာမှာလိုအပ်နေတဲ့အင်းတောင်ဘိမ့်မှရှိတဲ့မြို့နယ်ခွဲတစ်ခုရရှိရေးကိစ္စနောက်အင်းလေးကရရှိထိန်သိမ်းရေးကိစ္စအစလီလည်းကျွန်တော်တို့အဓိကထားဆောင်ရွက်သွားပါမယ်။ဒါအပြင်ဒီကျွန်တော်တို့ပါတီရဲ့စူးစမ်းမှုကြောင့်ရရှိလာတဲ့เนาะအင်းလေးဒေတာဟောပါဟိုအင်းလေးအာနာဘိန်အင်းလေးအာနာဘိန်အဖွဲ့စည်းရတယ်ကျွန်တော်ဖွဲ့စည်းပြီးဖြစ်ပါတယ်။အဲ့ဒီအင်းလေးအာနာဘိန်အဖွဲ့စည်းမှဆိုရင်ကျွန်တော်တို့ကဒေတာခန့်ပြည်သူများအများဆုံးပါမှာဖြစ်ပါတယ်။အဲ့ဒီအင်းလေးကအာနာဘိန်အဖွဲ့စည်းကိုဖွဲ့ပြီးတော့မှအင်းလေးကရရှိတည်တံ့ခင်ရဲ့ရင်းနဲ့ထိန်သိမ်းကကွယ်ယူလို့တော့နိုင်ငံတော်အစိုးရပြည်သူအားနဲ့ပူးပေါင်းပြီးမှဒါကျွန်တော်တို့လှုပ်ဆောင်သွားဖို့အစီအစဉ်ရှိပါတယ
်သူတို့ပါတီရဲ့အဓိကပြိုင်ဘက်တွေဟာတခြားပါတီငယ်လေးတွေလိုပဲအာနာယပါတီနဲ့အင်အားကြီးအတိုက်ခံပါတီဖြစ်တယ်လို့ဦးဝင်းမြင့်ကဆိုပါတယ်ဒါကြောင့်လာမယ့်ရွေးကောက်ပွဲမှာတခြားပါတီတွေကိုဘယ်လိုမူဝါဒတွေနဲ့ဝင်ရောက်ရှင်ပြိုင်သွားမယ်ဆိုတာကိုလည်းသူကအခုလိုပြောပါတယ်
အဲကျွန်တော်တို့ချမှတ်ထားတဲ့မူဝါဒကကျွန်တော်ပြောဒေတာဖွံ့ဖြိုးရေးမှာအင်းလေးကရရှိတည်တံ့ခင်ရေးကိစ္စလက်စမီဟာလေးရေးကိစ္စနောက်အသေးစားအလားစားစမှုလုပ်ငန်းဖွံ့ဖြိုးတုတ်တည်ရေးကိစ္စဟိုတယ်နဲ့ခီးသွားလာရေးဒါမြင့်တင်ရေးကိစ္စဒါကတော့ဒေတာဖွံ့ဖြိုးရေးပါနိုင်ငံရေးအနေနဲ့ကတော့ကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုပေါ်ထွန်ရေးဖွဲ့စည်းပုံအခြေခံဦးလေးကိုပြင်ဆင်ရေးထုတ်တယ်အကြီးရောချက်ပါပဲလမ်းပန်းဆက်သွဲရေးလက်စမီလုပ်ငန်းဟလာဟိုကျွန်တော်တို့ကန်ချောင်းဆက်မြောင်းလုပ်ငန်းလေးကိုเนาะနောက်မြို့နယ်ဖွံ့ဖြိုးရေးလေးကိုကျွန်တော်တို့ကလှုပ်ဆောင်ပေးနိုင်ခဲ့တဲ့အတွက်ဒီလှုပ်ရလေးကိုကြည့်ပြီးတော့မှပြည်သူတွေကအဆုံးဖြတ်ပေးပါလိမ့်မယ်ကျွန်တော်တို့ကတော့ဒီ2015ရွေးချယ်တင်မြောက်ပွဲမှာတော့2010ရဲ့စံချိန်အတိုင်းပဲရရှိအောင်ကျွန်တော်တို့ကြိုးစားဆောင်ရွက်ပြီးသွားပါမယ်เนาะကဘာကြော်တဲ့လူအင်းသားဆိုတဲ့ဒါစီယုံကြီးဆောင်ဖို့ကိုကြိမ်ပြီးတော့မှကျွန်တော်တို့ညောင်ဆွေမျိုးနဲ့မှပဲကျွန်တော်ဝင်ပြိုင်ပါမှာကုဋေတာဖွံ့ဖြိုးရေးနဲ့ကုလူမျိုးရေးနိုင်ငံရေးစစ်မြင်ရအောင်ကျွန်တော်တို့ဝင်ရချင်းဖြစ်ပါတယ
်သူတို့ပါတီက2010တုန်းကပါတီတီထောင်ခွင့်ရခဲ့ပြီး2010ယူကောက်ပွဲကိုလည်းဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပါတီတခုဖြစ်ပါတယ်အမေရွေးကောက်ပွဲကိုကရင်ပြည်နယ်ကနေလက်ရှိအာဏာရပါတီအင်အားကြီးတိုက်ခန့်ပါတီတွေအပြင်ဒေသခံတိုင်းရင်းသားပါတီတွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ကရင်ပြည်နယ်ကနေလာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ့်ဒေသခံတိုင်းရင်းသားပါတီတခုဖြစ်ပါတယ်။စုစုပေါင်းကိုယ်စားလှယ်44ယောက်ဟာကရင်ပြည်နယ်မွန်ပြည်နယ်နဲ့ရန်ကုန်မြို့တို့ကနေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့မန်းအောင်ပြည်စိုးကတော့လာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ့်သူတို့ရဲ့ပါတီမူဝါဒကိုအခုလိုပြောပါတယ်။
နိုင်ငံရေးမှာတော့အထူးသဖြင့်တော့အဓိကသုံးခုရှိတယ်။တစ်ခုကတော့လူ့လက်ချင်းညီမျှရင်တန်းလူချင်းဆိုတဲ့ဒီမိုကရေစီစနစ်ကိုအတိအကျအကောင့်တည်းဖော်နိုင်မှုအရေးဒါတစ်ချက်။အဲနောက်တစ်ချက်ကတော့ဟိုပါပေါ့ဘိုလ်ချုပ်ကင်မှုကင်းရှင်းမယ်ဒါမှမဟုတ်ရှင်လဲလျှော့ကြမယ်။နောက်ပြီးတော့ကိုယ်ပိုင်ကျန်မာကိုယ်ကျန်မာကိုယ်ဖန်တီးနိုင်ခွင့်ရှိတဲ့တကယ့်ခိုင်မာမြဲမြံတဲ့ဒီဖက်ဒရယ်ပြည်တော်စုစနစ်ကိုခြေတက်မယ်အဲနောက်ဆုံးတစ်ခုကတော့ဟိုပါပေါ့ဟိုတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးရရှိအောင်အဲတို့ပါတီကဒါလို့ကြည့်တယ်သူမြင်တာနိုင်ငံရေးဆုံးချက်ပေါ့လေ
သူတို့ပါတီရဲ့အဓိကပြိုင်ဘက်တွေကတော့လက်ရှိအာဏာရပါတီနဲ့အတိုက်ခံအင်အားကြီးပါတီဒါမကပါတီတစ်ဖြစ်ပြီးအင်အားကောင်းမွန်တဲ့မျိုးသားတုတ်တက်ရေးပါတီနဲ့တခြားကရင်တိုင်းနာပါတီတစ်ခုဖြစ်ပါတယ်
ဟိုပါမွေးစီဝါမွေးစီဝါအတက်နိုင်ဆုံးဖြစ်နိုင်ရင်တော့လုံးဝပျောက်သွားအောင်ပေါ့အဲ့ဒါကတော့အင်္ဂရုရဲ့တကယ့်ကြီးမားတဲ့စိန်ခေါ်မှုပဲဒီကင်းပြင်းနေမှာဟိုအခြားပြင်းနေမှာလည်းစိန်ခေါ်ရှိမယ်ဒါပေမဲ့အင်္ဂရုကစိတ်မချမ်းသာဘူးဟိုဒါတို့လုံးလုံးလျက်လျက်ပေဖြစ်နိုင်အောင်ပျောက်သွားအောင်တော့ကြိုးစားမယ်ဆိုတော့ဒါကြီးမှန်းချက်တယ်ပေါ့လေအဲ့ဒါတော့ပါပါ
ပါတီကနေအမျိုးသမီးအမှတ်လောက်9ယောက်လဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပြည်သူတွေကိုတော့မဖြစ်နိုင်တဲ့ပြည်တွေမပေးဘူးလို့အခုလိုပြောပါတယ
်ခင်ဗျားတို့ကို ဟိုဘာလုပ်ပေးမယ်ညာလုပ်ပေးမယ်ဆိုတဲ့ဟာမျိုးဟိုအဓိမပြောဘူးအေးပေးနိုင်တဲ့ခရီးတစ်ခုကတို့လုပ်ပေးနိုင်တာရှိရင်တော့တတ်နိုင်လောက်ကြိုးစားပြီးတော့ကောင်းတယ်ပို့ပေးမယ်နောက်ပြီးတော့အငါတို့ပါတီရဲ့ရည်ရွယ်ချက်ဥတီချက်ရည်မှန်းချက်တွေကိုပြောပြတယ်ပြောပြပြီးတော့ဒါကိုနှစ်သက်တယ်လက်ခံတယ်ဆိုလို့ရှိရင်တော့မဲထဲပါအငါတို့မဖြစ်နိုင်တဲ့ဟာတွေကိုတော့မပြောဘူးဟို
ဖြစ်နေဖြစ်တဲ့ဟာတွေကိုတော့အတန်းနဲ့ဆိုကြိုးစားပြီးတော့ကောင်တဲ့ဖို့ပြီးမယ်ဆိုတော့ဂရီကိုတော့ပြီးလိုက်တယ်။ဖလုံးဆိုဗော်ဒီမိုကရက်တစ်ပါတီဟာ2014မှာပါတီမှတ်ပုံနဲ့ရရှိခဲ့တာဖြစ်ပြီးအခုအချိန်မှာတော့ပါတီဝင်အင်အား1000ကျော်ဝန်းကျင်လောက်ရှိနေပါတယ်။နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲဆိုင်ရာဂရီကဝစ်တီနဲ့ပတ်သက်တဲ့နိုင်ငံရေးပါတီ မိတ်ဆက်အစည်းအဝေးကိုနားဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်။ November မှာကျင်းပမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်အပြောင်းအလဲတွေပေါ်ပေါက်လာနိုင်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်မျှော်လင့်သူတွေကြားအမေရိကန်ပြည်ထောင်စုမှာကျောင်းလာတက်တဲ့မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုတွေကတော့မတူညီကြတဲ့အကြောင်းကိုတော့ကိုသိန်းထိုင်ဦးကတင်ပြပေးထားပါလိမ့်ရှင်။အမေရိကန်ပြည်ထောင်စုမှာကျော
Megan Tagoma Chaldanide, Kudantro of Garo, Mesima Tunam Bare to Tanyungu, Chong Jatar, Elu Piovari.
Oh, so a people, Yuedalo, Yima Bima, Yango Machine on a John Messin to Chile, Emma Messin Mani, Emma de Mabare, Lucino Piolito, Letura Piora, Oshila by Ma.
ပြင်လို့ရတဲ့ရက်ကကြော်သွားပြီ။ရှစ်လပိုင်းမှာတစ်ချက်ပြင်ကြည့်ဆိုပြီးကျွန်တော်မတိပြပဲနဲ့ကျွန်တော်ဒီလာကြည့်ဖြစ်တယ်။ဒါပေမဲ့ဒီတော့တွင်းမှာလည်းကျွန်တော်အမေရိကန်တန်ယုံကိုကျွန်တော်ဖုန်းဆန်ကပို့ထားလိုက်တယ်။ပို့ထားနှစ်ခေါက်တော့ပို့လိုက်တဲ့ခါဒါပေမဲ့ကျွန်တော်ဘာမှ reply တော့ကူတီတော့မလာသေးဘူးနော်။
မဲပေးခွင့်ရမယ်ဆိုရင်သူမဲပေးမှာဖြစ်တဲ့အကြောင်းလဲပြောရေးကိုပြောပါတယ်။ဟုတ်ရှိတယ်။ဘောစမမြန်မာအကြောင်းသားရင်များ။ဒီရွေးကောက်ပွဲနဲ့ပတ်သက်လို့မြန်မာလူငယ်တွေကြားမှာဘယ်လောက်စိတ်ဝင်စားမှုရှိသလဲ။ရွေးကောက်ပွဲအကြောင်းပြောတာမျိုးတွေရှိသလား။သူတို့ဟောဒီကလေးမဲပေးခွင့်ရရင်မဲပေးမယ်လို့ထင်လား။ဟုတ်ရှိတယ်။ဟုတ်။သမီးနဲ့အမြင်တူတယ်လို့လည်းရှင်းမြင်တူတယ်လို့လည်းရှိတယ်
Megan Takaduga, Kudanto Ongaro, Nema Chandu Janari Ja, Yuka Bene Padalu, Sewin Zamu Nerelum Yene Jan, Akulu Biovari.
Dio Lari Lurito Mimiale, Jana Tanane Luriale, who Pesanchi at Taiwan, so through Tina, Siva in and Nangaza, Pama Tasai Mulu Temiro, Loma Tao Lidushuda, Yaito, mean to Yabari.
Yuka Bene, Jan Led is only a Chenangine Padalule, Tuya Mingo Kudanto Onga Kulu Biovari.
ဒီရွေးကောက်ပွဲမှာတော်စုရတဲ့တမနာလုံးဝဖြစ်နိုင်ဘူးဆိုတော့ဟိုဖြစ်စီချင်မဲ့လည်းဖြစ်နိုင်ဘူးဆိုတော့အဲ့လိုယုံကြည်ထားပြီးတာဖြစ်တယ်ဒါပေမဲ့ဟို
ရှင်ပြန်ဒီမှာတန်းသားလက်နက်ကင်ဖွဲ့စည်းတည်တည်ကဒီထိပ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေပြစ်ခတ်ရစေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလွဲပြီးတော့တန်းသားထိပ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရစေးရေးနှိမ့်နိုင်ရေးဖွဲ့ ST ကိုဒီတနင်္ဂနွေပြစ်ခတ်ရစေးရေးအခြေအနေညဉ့်ညဉ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သုံးသပ်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ည8:00ဒိုင်းအလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလိုတဲ့သတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုဗီအိုမြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမိများလိုတာတွေကိုစာနဲ့
်
ဒီနေ့ကစနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရစီရှင်ဗီအိုအမေရိကန်တန်ရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနားဆင်နေရတာဖြစ်ပါတယ်မကြာသေးခင်ကအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ဒုက္ခွင့်ရေးလှုပ်ရှားသူညီမြချင်း မြန်မာအဖွဲ့ကညွှန်ကြားရေးမှုဦးအောင်မျိုးမင်းနဲ့မေရီလန်းပြည်နယ်တွင်ကမြန်မာမိသားစုတွေတွေ့ဆုံပြီးမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ရွေးကောက်ပွဲလွတ်လပ်တရားမျှတမှုရှိနိုင်တဲ့အခြေအနေပြည်သူလူထုရဲ့စိတ်ဝင်စားမှုမဲဆင်းတွေမှားယွင်းနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပြောဆိုဆွေးနွေးချက်ပထမပိုင်းကိုနားဆင်ကြရအောင်ပါရှင်ဟုတ်ကျ
ြင်တက်ကြွလှုပ်ရှားသူတယောက်ရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီမိန်လမ်းမိသားစုနဲ့လည်းပြောပြောရှင်းရှင်းတွေ့ဆုံကြရင်းနဲ့ပေါ့နော်အခုဒီနေ့ကတော့အဓိကအဖြစ်ကတော့ကျွန်တော်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ကလည်းနှစ်လလောက်ပဲလိုတော့တယ်ဆိုတော့အဲ့ဒီအချိန်တွေမျိုးမှာဒီမြန်မာနိုင်ငံရဲ့ဒီလက်ရှိလူခွေရေးအချိန်တွေနဲ့ရွေးကောက်ပွဲမတိုင်ခင်အချိန်တွေဒီရွေးကောက်ပွဲပေါ်မျှော်လင့်ချက်တွေကျွန်တော်တို့ဒီမိန်လမ်းမိသားစုတွေဝိုင်းဝန်းဆွေးနွေးတဲ့အစီအစဉ်လေးပါပဲဆိုတော့အားလုံးပဲဒီလွတ်လွတ်လပ်လပ်ဒီပေါ်မှာဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့အမြင်လေးဒီဥက္ကမျိုးမင်းကကြတော့ဒီမြန်မာနိုင်ငံမှာအခြေစိုက်နေတဲ့ဒီလူခွေရေးကိုနီးကပ်စောင့်ကြည့်နေတဲ့လူတယောက်ဖြစ်တဲ့အခါကျတော့ဒီပေါ်မှာသူ့ကိုမေးမြန်းချင်တာတွေနဲ့မေးမြန်းလို့ရအောင်ကျွန်တော်တို့ရဲ့ဒီစကားဝိုင်းလေးဒီကနေ့စတင်တဲ့သဘောပါပဲဆိုတော့အားလုံးပဲပါဝင်ဆွေးနွေးကြစေချင်ပါတယ်
ဟုတ်ပထမအဆုံးကျွန်တော်ပြောချင်တာကပေါ့နော်တွေ့ရရန်ဝမ်းသာပါတယ်ကျွန်တော်လည်းမတွေ့ရတာကြာလို့ပေါ့အခုကျွန်တော်ကအခုမြန်မာပြည်မှာတွေ့တဲ့ချိန်မှာပြည်သူကြီးတွေမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တီးမိခောက်မိရှိတယ်ဗျအဲ့ဒီနေရာမှာနှစ်မျိုးတွေ့ရတာတွေ့ရတယ်တစ်ချို့ကတော့ဒီရွေးကောက်ပွဲတစ်ခုကမြန်မာနိုင်ငံရဲ့အပြောင်းအလဲတစ်ခုကိုဖန်တီးနိုင်မယ်နော်အရလက်တစ်ခုထွက်လာမယ်ဆိုညှော်လင့်တဲ့သူတွေရှိပါတယ်ထို့သဖြင့်တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံရေးအသိရှိကြတဲ့သူတွေလူမှုရေးအသိရှိကြတဲ့သူတွေပေါ့သူတို့ကတော့ဘယ်သူတွေမဲပေးမလဲဘယ်လိုလုပ်မလဲဆိုတော့စိတ်လှုပ်ရှားမှုတွေရှိတယ်။ဒါပေမဲ့တစ်ဖက်မှာလည်းလူတော်တော်များများကရွေးကောက်ပွဲကလည်းဘာမှမထူးကြပါဘူး။ပြောင်းလဲမှုမဖြစ်နိုင်ပါဘူး။ဘယ်အစိုးရတက်တဲ့ဘာမှထူးမှာမဟုတ်ဘူးဆိုတော့စိတ်မျိုးရှိနေတာလည်းတွေ့ရတယ်။တချို့ဆိုလို့ရှိရင်ဘယ်လောက်ထိတောင်ပြောလဲဆိုရင်တော့ရွေးကောက်ပွဲနေ့မဲသွားပြီးရင်ငါတို့တနေ့ဝင်ငွေတောင်ညော့သွားနိုင်တယ်ဆိုတော့အယူဆနှစ်ခုရှိတယ်ပေါ့။ဒါကပြည်တွင်းမှာဖြစ်နေကြတဲ့အသွေးမတူတဲ့ပုံစံမျိုးလေးကျွန်တော်ဆက်စပ်ပြီးတော့တင်ပြချင်ပါတယ်။အဲ့တော့ကျွန်တော်ကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးလေ့လာထားတာမဟုတ်ဘူး။ဒါပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်လူခွေရှုတော့မှပြောမယ်ဆိုရင်တော့ရွေးကောက်ပွဲဆိုတာလွတ်လပ်ရမယ်ဆိုလိုခြင်းကလူတိုင်းကကိုယ့်ရဲ့ဆန္ဒအတိုင်းကိုပေးနိုင်ရမှရှိရမယ်။နောက်တစ်ခုကတော့ကျွန်တော် fair ဖြစ်ရမယ်။ fair ဖြစ်မယ်ဆိုတော့မျှတရမယ်။နိုင်ငံရေးပါတီအခုဆိုအများကြီးပြိုင်ကြတာရှိပါလိမ့်မယ်။အဲ့တော့ပါတီတစ်ခုပေါ်မှာထားတဲ့အခွင့်အရေးပါတီတစ်ခုပေါ်မှာချမှတ်တဲ့စည်းကမ်းပါတီတိုင်းလိုက်နာရမယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ကပါပြောလဲဆိုလို့ရှိရင်တော့ကျွန်တော်တို့ဒီညီမျှမှုရှိရမှာပေါ့နော်အဲ့ဒါမျိုးဆိုလို့ရှိရင်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အခုဆိုလို့ရှိရင်လူတို့အခြေပြုအဖွဲ့တော်များများလုပ်နေတာရှိတယ်စ조사နေတာရှိတယ်မျှော်လင့်တာလည်းရှိတယ်တချို့ကလည်းမထူးကြတာရှိတယ်အဲ့တော့ဒီမှာရှိနေကျွန်တော်ရဲ့ဟိုတွေ့ကြတဲ့မိတ်ဆွေတွေတော့ဗားရီများသိကျင်လဲနည်းနည်းလေးပြောပြပေးပါလား
အာမေးချင်တာလေးတစ်ခုရှိပါတယ်ဘာဆိုကတော့ကိုအောင်မျိုးမင်းပြောတဲ့အထက်မှလည်းပါတယ်ရွေးကောက်ပွဲဆိုတာလွတ်လပ်တရားမျှတရမှာပေါ့အခုဟိုအရင်ရွေးကောက်ပွဲတွေတော့ခဏတားလိုက်ပါအောင်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကကျွန်တော်တို့ဒီမီဒီယာတွေလေးလာသူတွေရှိရနေတဲ့ဆင်သိရတာကမဲတွေလိန်နေအကြီးကျယ်ပေါ့ဆိုကြပါစို့တချို့မဲစပြီးကြီးတဲ့အချိန်မှာသူတို့ကရှုံးနေတယ်ခဏကြီးမနေ့ကျနိုင်သွားတယ်ဘာလို့ဆိုညကျတော့ကားရင်လာပြီးမဲကပ်ပြားတွေပေးသွားတယ်မဲကပ်ပြားတွေစီစဉ်တာတွေဖြစ်တယ်ပေါ့မှားယွင်းတာတွေအများကြီးရှိတယ်မဲပေးနိုင်သူစီရင်တွေမှားတယ်အများကြီးရှိတယ်လို့ကျွန်တော်သိခဲ့ရတယ်အဲ့တော့အခုလာမဲ့ဒီရွေးကောက်ပွဲမှာကောနော်အခုလို့ဟလာတရားမမျှတတာတွေဒါတပိတ္တညစ်တာမျိုးတွေမမှန်ကန်တာတွေရှိနိုင်သလားရှိနိုင်သေးသလားမရှိနိုင်ဘူးလားဘယ်လိုထင်ပါလဲ
ဟုတ်ကဲ့မဲနဲ့ပတ်သက်လို့ကျွန်တော်တို့အခုချိန်ထိစိုးရိမ်မှုတွေရှိနေတုံးပါပဲဥပမာဆက်စခြင်းမဲဒီမဲဆန္ဒနော်ပေးပိုင်ခွင့်ရှိတယ်လို့စရင်ထွက်တရားကျွန်တော်တို့မှာတော်တော်အတန်တွေထွက်ကုန်ဘာကြောင့်လဲဆိုတော့တကယ်တမ်းမဲပေးခွင့်ရှိပြီမဲမဲစရင်မပါတာရှိတယ်တချို့ကလည်းမဲစရင်ပေးဖို့အတွက်တေဆုံးသွားတာအဝေးရောက်နေတာရှိပေမဲ့မဲစရင်ပါတော့ပြည်သူလူထုကြားထဲမှာဆက်ဆက်ရင်စိုးရိမ်မှုဖြစ်လာတယ်။ဒါကသွေးရိုးသားရိုးဖြစ်တာလား။ဒါမှမဟုတ်လို့ရှိရင်စနစ်မှားယွင်းမှုကြောင့်ဖြစ်တာလား။ဒါမှမဟုတ်ရှင်တမင်တက်တက်ဒီလိုမျိုးအခြေအနေမျိုးဖန်တီးပြီးတော့ဖြစ်လာလားဆိုတာကျွန်တော်တို့မြေးလာတယ်။ဘာကြောင့်လဲဆိုတော့အရင်ရွေးကောက်ပွဲမှာဖြစ်ခဲ့တဲ့ဟာတွေကအခုချိန်ဒီမမေ့နိုင်သေးဘူးဗျ။ကြိုတင်မဲတွေရောက်လာတာနော်ဘယ်မှမသိတဲ့အထောက်လိုက်ရောက်လာတဲ့ဟာတွေနောက်တစ်ခါမဲပေးခွင့်ရှိမဲ့သူကကိုယ်တိုင်မဲမပေးဘဲနဲ့သူကမဲပေးခွင့်ရတယ်ဆိုပြီးတော့လှုပ်ဆောင်တာရှိခဲ့တယ်။အဲ့တန်တရားတွေကရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့လူစရင်ထုတ်ပြန်တဲ့ကအမှားတွေတွေ့ရချိန်မှာပြည်သူလူထုမှစိုးရိမ်စရာဖြစ်လာတယ်။အဲ့ဒါတွေကတော့ကျွန်တော်ရှိတုံးမယ်။အဲ့တော့ကော်မရှင်ကတော့ပြောနိုင်ပါတယ်။ဒီနှစ်မှာကြိုတင်မဲကိစ္စကိုသူတို့ထိန်းချုပ်ပါမယ်လို့ပြောတယ်။ကြိုတင်မဲပေးဖို့ကအစိုးရစရင်ပေးထားရမယ်။ရှောက်လွှာနဲ့လုပ်ရမယ်။ အချိုတင်မဲပေးထားတဲ့သူကအเจ้าရခိုင်လုံမှချိုတင်မဲပေးပိုင်ခွင့်ရှိမယ်ချိုတင်မဲပေးနိုင်တဲ့စည်းရင်းတွေကိုမဲရုံမှာကတ်ထားမယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ရထားတဲ့ဘသူကမဲဘသူရထားလဲဆိုတာတွေ့မယ်ဆိုတော့ပုံစံမျိုးတော့လုပ်တယ
်ခုလက်ရှိမဲရွေးမယ်လို့မဲပေးမယ်လို့စလိုက်တဲ့အချိန်မှာသေတဲ့လူကလည်းမဲစင်းနဲ့မှပါလာတယ်ကျွန်တော်တို့အဝေးရောက်ကျွန်တော်လည်းတော့ကိုကြောင်းသားပဲကျွန်တော်အိမ်ကိုနှစ်ခါလာပြီးတော့ကျွန်တော်နာမည်နဲ့မောင်ရင်ထွေးမဲပေးဖို့စင်းပါလေမဲပေးပါလားကျွန်တော်အမေကပြောလိုက်တယ်90တုန်းကလည်းမပါဘူးခုနောက်ဆုံးတစ်ခေါက်မဲပေးတော့လည်းမပါဘူးကြားမှာဘလို့ဖြစ်ပြီးလာပေးရတာလဲကျုပ်သားတော့ခိုးရလာကြပြီဟိုနိုင်ငံတော်ရောက်နေပြီဆိုတော့မဟုတ်ဘူးတဲ့ဗမာလူမျိုးတဲ့ရဲ့မဲကိုအသေးချာမဲတပြားဟာတန်ဖိုးရှိတဲ့အတွက်ပါလားမပါလားဆိုလာပေးတာတဲ့ဒါကြောင့်မို့အမေကပြောလိုက်တယ်ငါကနှစ်ခါရှိပြီပြောလိုက်တာဒီတစ်ခါလည်းမဲထပ်ပေးရမယ်ဆိုတော့ကျွန်တော်ပြောလိုက်ပါတယ်ကျွန်တော်ဒီမှာမဲပေးဖို့စည်ရင်းပေးတယ်ဒီဗမာတိုင်းကြောင့်ကျွန်တော်ဘလက်လစ်စတက်မှာထည့်တာဆိုတော့ကျွန်တော်ဘာသွားလုပ်ပေးရမလဲအဲ့လိုပဲကျွန်တော်တို့လူမျိုးတွေအများကြီးပဲအဲ့လိုနာမည်တွေသုံးပြီးတော့အဲ့သူကအဲ့အခွင့်အရေးတွေနဲ့အဲ့နာမည်တွေယူပြီးတော့သူတို့ပဲပါအောင်အဲ့မဲတွေသူတို့ယူမယ်လို့ကျွန်တော်မျှော်ခင်တယ်ပေါ့ဗျာအဲ့ဒါဘယ်လိုမြင်မှလဲမသိ
ဘူးဟုတ်ကဲ့ကျွန်တော်ပြောအသေးချာမဲတပြားကအရန်ရေးကြည့်ပါလေနောက်တစ်ခါမဲပေးခွင့်ဆိုတာအခြေခံကြတဲ့ဟာဖြစ်ပဲဒါပေမဲ့မဲပေးခွင့်ရအောင်လည်းမကအောင်ခုနပြောသလိုလွတ်လပ်ပြီးတော့တန်ရှင်းပြီးတော့မျှတတဲ့ရွေးကောက်ပွဲဖြစ်မှာဒီအသေးချာမဲတပြားတွေကမှန်ကန်တဲ့မဲတွေဖြစ်လာမှာပါအဲ့တော့အခုလိုမျိုးမဲပေးခွင့်ရှိတဲ့နေရာမျိုးမှာအခက်အခဲရှိတယ်မဲမပေးရမဲ့သူတွေမဲပေးလာတယ်ဆိုတော့ဒါဘာလို့ဖြစ်လာဆိုတော့လက်စားမှုတွေဒါကိုအတုံးချပြီးတော့လိန်လင်မှုတွေဖြစ်နိုင်တဲ့အတွက်အရန်ကိုကျွန်တော်သတိထားသင့်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီရွေးကောက်ပွဲမတိုင်ခင်မှာသကောင်စင်းစစ်သွားတယ်ဗျအိမ်တိုင်းရွာတိုင်းလူတိုင်းအဲ့ဒီမှာဆိုရှင်စည်ရင်းနေရပြီးသားဒီမှာစစ်ဆေးထားတဲ့သကောင်စည်ရင်းတွေကဒီလိုမျိုးအရေးကြီးတဲ့ရွေးကောက်ပွဲမှာဘာကြောင့်မသုံးတာလဲ။ဘာကြောင့်မဲပေးခွင့်ရှိတဲ့သူမဲမပေးခွင့်ရှိတဲ့လူတည်တဲ့လူဆိုတဲ့အရာကိုဘာကြောင့်မလုပ်တာလဲ။ဘာသကောင်စည်ရင်းဆိုတဲ့ဟာကတိုင်းပြည်မှာမှန်ကန်သောစစ်တမ်းတွေကောက်ယူဖို့အချက်လက်တွေကောက်ယူဖို့တိုင်းပြည်ရဲ့အနာဂတ်ကိုဒီစစ်တမ်းမှာစည်ရင်းနေလို့ဆောင်ဖို့အခုအရေးကြီးတဲ့ရွေးကောက်ပွဲကာလရောက်လာပြီ။ဒါပေမဲ့ဘာကြောင့်သကောင်စင်းရင်ဇလန်းတွေကဒီမှာမပြီးပြတ်တာလဲဘာကြောင့်မှားယွင်းနေရတာလဲကျွန်တော်ပြန်မေးစရာရှိတယ်တကယ်လို့မတော်တဆမှုကြောင့်မှားယွင်းနေဆိုကျွန်တော်လက်ခံနိုင်တယ်သူတို့ကလည်းပြောပါတယ်မှားယွင်းလာတိုင်းပါဒါပေမဲ့တတ်မှတ်တဲ့အချိန်လေးကရန်နေတယ်အခုလိုမျိုးကိုရင်ထွေးလို့ကိစ္စဆိုရင်အမေရိကကိုဆက်သွဲအမေရိကမှာပြန်လာပြန်ပြတ်တိုင်းဆိုအခုဒီမှာစပြီးလှုပ်ဆောင်မယ်ဆိုဟိုဘက်ကပြန်ပြတ်တိုင်းကြားတဲ့အချိန်လေးရောက်အချိန်ကုန်သွားပါပြီ
မင်းကိုကျွန်တော်မေးချင်တာအခုလက်ရှိပေါ့နော်ဒီမဲတွေလိန်တဲ့ကိစ္စတွေကိုလိုက်ပြီးတော့မှဟိုအသေးချာစင်းစင်းအားနဲ့လိုက်ပြီးကောက်ပေးနိုင်တဲ့ចောင်းသားတွေပေါ့အခုတကယ်ပြင်မာတာចောင်းသားတွေအတိုင်းပြို့တကယ်ကိုထူထောင်နေတဲ့ဆော့ចောင်းသားတွေကိုအခုထန်းထန်းမှသူတို့ထောင်ထဲကိုဖမ်းထည့်ထားတာဒါမရိုးသားဘူးဆိုတာတော့ကျွန်တော်အနေနဲ့မြင်တယ်။ဘာကြောင့်တော့ဒီကလေးတွေကအများကြီးအလုံးလုံးနိုင်နေဆိုတာကိုသိတယ်။အဲ့လိုအလုံးလုံးနိုင်နေတဲ့ဘာကတာတာကတာလို့အဲ့လိုပေါ့နော်။ရကအဲ့ကလေးတွေအကုန်လုံးသူတို့ကတကယ်လုံးနိုင်တဲ့ကလေးတွေကိုထောင်ထဲကိုထည့်ထားခြင်းအပြင်ဒီမဲရွေးတဲ့အခါမှာလဲဒီကလေးတွေရဲ့မဲနောက်တော့ဒီကလေးတွေလုံးနိုင်တဲ့ပေါ့နော်ကြီးစုနိုင်တဲ့ဒီမတရားတဲ့နီလန်းတွေကိုလိုက်ပြီးကြီးနိုင်တဲ့ကလေးတွေကိုထောင်ထဲထည့်ထားတာဒီအစစ်အစိုးရရဲ့လိန်လယ်မှုစုခုလို့ကျွန်တော်အနေနဲ့မြင်တယ်။အဲ့ဒါရောကိုအောင်မျိုးမင်းလည်းဘလို့မြင်လဲအဲ့ဒီကိစ္စကို
ရွေးကောက်ပွဲမှာကျွန်တော်တို့စောင့်ကြမှုလှုပ်ဆောင်မှာနိုင်ငံသားတိုင်းရဲ့တာဝန်ပါเนาะပို့ပြီးတော့တာလှုပ်ဆောင်ကြမဲ့လူကတော့ကိုယ်တိုင်းပြည်ချစ်ပြီးတော့တန်ရှင်းမျှတာပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ခြင်းနဲ့တက်ကြွလှုပ်ရှားသူတွေတာဝန်ခံတာအရေးကြီးပါတယ်ဒါပေမဲ့ခုနလိုမျိုးတက်ကြွလှုပ်ရှားတဲ့သူတွေကအခြေခံခွင့်ရဖြစ်တယ်လွတ်လပ်စွာမဲပေးခွင့်တော့မရဘူးနောက်တစ်ခုကသူတို့ရဲ့နိုင်ငံချစ်စိတ်ကြောင့်တာဝန်ထမ်းဆောင်မဲ့စေတနာဝန်ထမ်းထမ်းဆောင်မဲ့ကိစ္စမှာသူတို့မပါနိုင်ဘူးဒါတိုင်းပြည်မှာနစ်နာဆုံးရှုံးမှုဖြစ်ပါတယ်အဲ့တော့ကျွန်တော်စဉ်းစားဖို့ကဟိုဒီကိစ္စမျိုးကတော့မဖြစ်သင့်ဘူးဗျ။ဘာလို့လူတိုင်းကလွတ်လွတ်လပ်လပ်ပေးပိုင်ခွင့်ရှိတယ်။နောက်တစ်ခုကကျွန်တော်ပြန်ပြောချင်တာရွေးကောက်ပွဲမှာစောင့်ကြမဲ့သူတွေအခန်းကဏ္ဍပေါ့။ဒါကအရင်အရေးကြီးတယ်။အဲ့တော့ရွေးကောက်ပွဲမှာအောင်နိုင်ရေးလုပ်တဲ့သူနဲ့ရွေးကောက်ပွဲကိုစောင့်ကြမဲ့လူမတူကြဘူး။အောင်နိုင်ရေးလုပ်မဲ့လူသူသူ့ပါတီတစ်ခုပဲသူလုပ်မှာဖြစ်တယ်။ဒါကြောင့်မလို့အောင်နိုင်ရေးကမ်ပိန်းမန်နေဂျာတို့ပါလို့မဲ့ရွေးကောက်ပွဲစောင့်ကြတဲ့သူရဲ့တာဝန်ထဲမှာပါတီဆိုတာမရှိဘူး။ဒါပေမဲ့ဒီရွေးကောက်ပွဲကပေတံသုံးခုဖြစ်တဲ့တန်ရှင်းနဲ့မျှတတယ်လွတ်လပ်တယ်ဆိုပေတံနဲ့တိုင်မယ်။မှားလို့ရှိရင်ဒါကိုချပြထမ်းထားတဲ့ရန်ရာတိုင်းတိုင်ကြမယ်။အဲ့ဒီပုံမှာဘယ်လောက်ထိအရေးယူလဲလှုပ်ဆောင်မယ်။တကယ်လို့မှားယွင်းနိုင်ငံတကာရလှုပ်ဆောင်နိုင်မယ်။အဲ့တော့တိုင်းပြည်ချစ်တဲ့သူတွေရွေးကောက်ပွဲကိုကောင်းကျင်တဲ့လူတွေကပို့ပြီးတော့တာဝန်ထမ်းဆောင်ကြမှာပေါ့။ဒါပေမဲ့အဲ့လိုမျိုးထမ်းဆောင်နိုင်တဲ့သူသူတို့ရဲ့အခန်းကဏ္ဍကရွေးကောက်ပွဲစောင့်ကြတဲ့ကာလမဟုတ်ဘဲနဲ့အချင်းတောင်တွေမှာအချိန်ကုန်နေရတာကိုကျွန်တော်သိမဖြစ်တဲ့အရာပါပဲ။
ဥအောင်မျိုးမင်းနဲ့မေရီလန်းမြန်မာမိသားစုရဲ့ရွေးကောက်ပွဲစကားဝိုင်းမှာရှင်နိုဝင်ဘာလမှာ
Jin Bame, you got Wagani, John Larry, Paul Lazi, Jimmy May, Lulla, Nyatare, Chini, Nevare, so be beautiful, Rejama, Kami, Mjolinja, Dwin, Neva, Nivare, Dawimele, Yivit, and Tingeralu, the Bawa, B and D, Dwija, you got Wajim.
If the election is free and fair throughout the country, I believe that
the Gelo the Dime Loma, Lulam Yadar is Yuka Wajimba Naimesui, and all the Apiata Nayari Melo Jongi Dejo, Nanga don't do Pite. ดาวดาเยမျိုးတင်းကပြောဆိုသွားတာပါဒါပေမဲ့တကယ်အခြေအနေမှာလွတ်လပ်မြတ်တာပါမယ်ဆိုတဲ့အာမခံချက်မရှိတဲ့အတွက်ဘသူအနိုင်ရမလဲဆိုတာခံမရခက်လိမ့်မယ်လို့သူကဆိုပါတယ်မြန်မာပြည်သူတွေကြားမှာတော့တရံဝင်းမဲဆွယ်ပွဲတွေစပြီဆိုတာနဲ့ရွေးကောက်ပွဲကနေအပြောင်းအလဲတစ်ခုပေါ်လာနိုင်လိမ့်မယ်လို့မျှော်လင့်ပြီးစိတ်အားထက်သန်နေကြပါတယ် အောက်ကျရနေကဒီပေါ်တိပေါ့ပုံလုံးအဲ့ဒါပဲလိုချင်တယ်စိတ်တည်းကဒါပဲပြောမှန်းတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့ကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်မြတ်တာပါမယ်လို့အာမခံထားပါတယ်ညာလို့ရကဏ္ဍမော်ရနော်ငါကတော့ကျွန်တော်ပြောတရားမျှတဲ့ဆရာမရှိဘူးဆိုတော့မကျင်းပပြီပေါ့နော်ဒီလိုအာမခံထားပေမဲ့မြန်မာနိုင်ငံသူနိုင်ငံသားတွေကြားမှာတန်ရရီလည်းရှိနေစေဖြစ ခုလို့ပြောပါတယ
်မမြင်ပါဘူ
းဘာကြောင့်မမြင
်ဘာကြောင့်လဲဆိုအခုတို့တို့လှုပ်နေတဲ့အခြေအနေကိုကြည့်ပြီးရောပေါ့နော်တကယ်ဖြတ်လို့ရတာပေါ့အင်းဒီလိုမျိုးလွတ်လွတ်လပ်လပ်အဲ့လိုမျိုးမဲဆွဲရတာတွေလှုပ်လို့မရဘူးပေါ့နော်အဓိကပါတီတစ်ခုလည်းတို့လိုက်ပြီးအတိုက်ခံလုပ်နေရပေါ့အဲ့ဒီကြည့်ပြီးကဲဖြတ်တာ
မဲစင်းတွေမှားယွင်းတဲ့ကိစ္စကလူတွေရဲ့တန်တရားကိုအဓိကကြီးထွားစေခဲ့တယ်လို့လည်းပြောပါတယ်
တော်တော်လေးတော့မဲအဲ့ရက်ွက်ကြုံမှာပေါ့နော်တော်တော်လေးတော့အငင်းပွားနေကြတယ်ပေါ့သူတို့နာမည်မပါတာတို့မပုံတင်တဲ့ဘက်တွေမားတာတို့တချို့ဆိုတမိသားစုလုံးမားတာတို့အဲ့လိုမျိုးတော့ပါပါတယ်ကျမတော့မပါဘူးကျမတော့တမိသားစုလုံးပါတယ်မှန်လဲမှန်တယ
်မကြသေးခင်လပိုင်းနေ့အတွင်းမြန်မာနိုင်ငံတဟွန်းရေကြီးရေရှမ်းမှုတွေကြောင့်ရွေးကောက်ပွဲပေါ်လူတွေစိတ်ဝင်စားမှုရော့ကျသွားနိုင်သလားဆိုတဲ့ပုံမှာလည်းသူ့ရဲ့အမြင်ကိုအခုလိုဆက်ပြောပါတယ်
ဒီရေပိကယ်ဆယ်ရေးတွေကလည်းအကုန်လုံးလဲဝိုင်းဝန်းပြီးတော့ကုညီနေကြတာပဲလေခုနေရာတော်တော်များများလေးလည်းအဆင်ပြေသွားကြပါပြီ
လူလူကြားမှာလည်းဒီရွေးကောက်ပွဲအကြောင်းအသိပညာပေးအစီအစဉ်တွေနဲ့ပတ်သက်လို့ဒေါ်နန်းနီနီထွေးကပဲဆက်ပြောသွားခဲ့ပါတယ
်လူတွေကတော့အခုတော်တော်လေးကိုပွင့်လင်းလာပါတယ်အဲ့ဒီအသိပညာပေးမှုတွေလူတွေကဂရုစိုက်ပြီးတော့နားထောင်လာကြတယ်ပေါ့နော်နောက်ပြေရွေးကောက်ပွဲလေးတွေတော်တော်များများစိတ်ဝင်စားလာကြပ
ါကိုဝင်းခမ်းမောင်ပြောပြသွားခဲ့တာပါရှင်အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းပါပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ညနေပိုင်းအစီအစဉ်အဆုံးတက်ခင်မှာတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ကကြေညာပေးပါအောင်မရှင
်ဆီးရီးယားနိုင်ငံမှာတိုက်ခိုက်ကြခြင်းတွင်တစ်ဖက်နဲ့တစ်ဖက်ရှောင်ရှားနိုင်ရင်နီလန်တွေကိုဆွေးနွေးဖို့အမေရိကန်နဲ့ရုရှားစစ်ဖက်နှစ်ခုကြားရေးပေါ်ဆွေးနွေးပွဲတစ်ခုလုပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတောင်းဆိုလိုက်ပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်မြို့မှာအမေရိကန်တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့ဇာတာရီနေ့မှာတော့ကွန်ဒူးစ်မြို့ရဲ့တစ်စီတစ်ပိုင်းကိုတာလီဘန်ဆက်သွေးကြောက်ရီလက်ထက်ကနေပြန်သိမ်းယူနိုင်လိုက်ပြီလို့အာဖဂန်စစ်တပ်ကပြောပါတယ်။ဆော်ဒီအာရေးရဲ့နိုင်ငံမှာနေဆင်လူလူကြောင့်မွတ်စလင်ဖျားဖူးကာလာအတွင်ပြီးခဲ့တဲ့တင်ဘက်ကအလူအုပ်ပြူကြတာကြောင့်သေဆုံးသွားတယ်လို့အတည်ပြုနိုင်တဲ့အီရန်နိုင်ငံသား464ယောက်တိရှိသွားပြီလို့အီရန်နိုင်ငံ Hajj အဖွဲ့အစည်းကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးလေယာဉ်တင်သင်္ဘောတွေကတစ်စီးဟာဂျပန်နိုင်ငံမှာရောက်သွားပြီဖြစ်တာကြောင့်အမေရိကန်နဲ့ဂျပန်ကြားဆက်ဖက်ဆက်ဆံမှုပိုပြီးအားကောင်းလာတာကိုပြနေပါတယ်။စီစဉ်ထားတာတဲ့တရက်စော်ပြီးဂျပန်နိုင်ငံယူကိုစုကစိတ်ကန်းကိုရောက်သွားတဲ့ Nimitz အတန်းအစားနျူကလ িয়ার စွမ်းအင်တို့ USS Ronald Reagan လေယာဉ်တင်သင်္ဘောကိုဂျပန်တာဝန်ရှိသူတွေကကြိုဆိုကြပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကရှာဖောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ VOA သောတက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.